Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ။နိုဝင်ဘာလ23ရက်အင်္ဂါနေ့ညဖြူရီမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ19 25 30 minutes နဲ့ကူတို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဖြူရီမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီနေ့ညမှာတော့အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးတော့ပါမယ်ခင်ဗျာ
။ဘေးရန်ကင်းကြပါစေခင်ဗျာ။ဒီနေ့ညသတင်းတွေထဲမှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ရဲ့ဒီနေ့တရားရုံးချိန်မှာတက်တည်တင်ထားတဲ့ဒေါက်တာဇော်မြင့်မော်မလာရောက်နိုင်တဲ့သတင်းနဲ့အတူ NUG ကငွေစုစာချုပ်တွေထုတ်ရောင်းနေတာနဲ့ဆိုင်တဲ့သတင်းဒေါ်ကိုရီးယားအနာရှင်ဟောင်ချန်လူးဝမ်ကွယ်လွန်သွားတဲ့သတင်းတွေနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမော်တန်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ
်။ဟုတ်ကဲ့ပါခင်ဗျာ။တော်ရရှင်တို့ဒီကနေ့ညနားဆင်ကြရမယ့်အထက်မှာတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းနေနဲ့အတူရန်ကုန်လိုင်တရာကစစ်တပ်ပိုင်းထိတ်ကျုပ်စေယုံနီနာတခြားနဲ့တခြားနေရာတွေမှာပောက်ကွဲမှုတွေဖြစ်သွားတဲ့သတင်းကိုဥစွာနားဆင်ကြရပါမယ်။ဒီကြောက်ပါကျွန်
တော်တို့မကြောက်ဘူး။အဲဒီမှာသုံးလုံးပေါက်တယ်။ဆောက်ပြီးတော့တိုက်တဲ့သဘောပဲ။အဲ့စေယုံပတ်ပတ်နေရလမ်းကတော့တော့လို့မရဘူးကွာ။ချက်တုံးနေတယ်။တော့ပိတ်ပိတ်လာတယ်။ချက်သွားပြန်တော့တော့ဆွမ်းမပြေဘူး
။ရန်ကုန်လိုင်တရာနဲ့လိုင်တရာမြို့နယ်အတွင်းကစစ်တပ်ပိုင်းအထက်ချုပ်ဆက်ယုံနီးနားမှာပောက်ကွဲသွားတဲ့အခြေအနေအကြောင်းကိုပြောသွားတာပါ။အဲ့ဒီသတင်းပေးပို့ချက်နဲ့အတူဒီနယ်မြို့တွေမှာဆိုင်ကယ်စီးမှုကန့်သတ်ချက်ထုတ်ပြန်ထားတဲ့အကြောင်းရှမ်းနယ်ကချင်ပြည်နယ်အတွင်းကအခြေခံပညာကျောင်းတွေမှာကိုဗစ်ကူးစက်နေတဲ့အခြေအနေတွေရခိုင်ပြည်နယ်အတွင်းအာကာသယာဉ်အပိုင်းအစပြတ်ကျခဲ့တာမူဆယ်က PDF စခန်းတစ်ခုဝင်ရောက်တိုက်ခိုက်ခံရတာနောက်ပိုင်းမှာတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုဗစ်ဆေးထိုးကြတဲ့အခြေအနေနဲ့လန်ဒန်မြို့ကခရစ်စမတ်အတွက်ပြင်ဆင်မှုအခြေအနေစတဲ့သတင်းတွေကိုနားဆင်ကြပါမယ်။အပတ်စဉ်ခန္ဓာတွေကိုတင်ဆက်တဲ့အခါမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြကြပါမယ်ခင်ဗျာ
။နိုင်ငံတော်ဒေမင်ဂန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတစ်ခုအတွက်အနော်ဒီမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နေပြည်တော်အထူးတရားရုံးမှာတက်သည့်အဖြစ်လာရောက်ထွက်ဆိုဖို့ယုံကြည်ပေးထားပေမဲ့မလာနိုင်ဘူးလို့ဗီဒီယိုကစုံစမ်းသိရှိရပါတယ်။အင်္ဂါနေ့တိုင်းစစ်ဆေးနေကြဖြစ်တဲ့တဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုအတွက်ဒီကနေ့လိုမလာ23ရက်နေ့မှာဒေါက်ဆန်းစုကြည်ဘက်ကနေဒေါက်တာဇော်မြင့်မောင်ကတက်သည့်ထွက်ဆိုရမှာပါ။ဒါပေမဲ့လည်းသူ့ကျမ်းမာရေးအခြေအနေအရခရီးသွားခွင့်မပြုတင်ကြောင်းစစ်ကောင်စီကျမ်းမာရေးတာဝန်ရှိသူရဲ့မှတ်ချက်ကိုတရားသူကြီးကအသိပေးခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရသိရပါတယ်။မန္တလေးမှာအချင်းကြနေတဲ့ဒေါက်တာဇော်မြင့်မောင်မှာယောဂါမျိုးမျိုးခံစားနေရတာကြောင့်ခီးသွောခွင့်မပြုသင့်ဘူးလို့ကျန်းမာရေးတာဝန်ရှိသူကဆေးလက်မှတ်မှာရေးသားအကြံပြုထားတယ်လို့ဆိုပါတယ်။ဒေါက်တာဇော်မြင့်မောင်ကိုဗီဒီယိုကွန်ဖရင့်စင်းနည်းနဲ့တက်တည်ထွက်ဆိုဖို့တရားလူဘက်ကအကြံပြုခဲ့ပါတယ်။ဒီအကြံပြုချက်ကိုလက်ခံမခံဆိုတာဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကနောက်သတင်းဘက်နိုမာလာ30ရဲ့ယုံကြည်ကြမှအကြောင်းပြန်မယ်လို့သိရပါတယ်။ဒီကနေ့မှာပုံမှန်25အမှုတစ်ခုတည်းသာစစ်ဆေးကြနာဖို့တရားရုံးကယုံကြည်ပေးထားတာပါ။2020မဲဆွယ်ကာလမှာနေပြည်တော်ရွှေကြာပင်ရပ်ကွက်အတွင်တိန်တက်ဆင်းမဲဆွယ်လို့ဆိုပြီးဥညင်ကြီးဆိုသူရသာတူးကတရားလိုလုပ်ပြီးတော့နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ကိုတရားဆွဲထားတာဖြစ်ပါတယ်။ဒုမလ30ရင်းနေကြရင်တော့ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့3ယောက်ကိုပူးတွဲတရားဆွဲဆိုထားတဲ့ပုံမှန်905ခါခွေအမှုအတွက်အပိသက်အမိန့်ချဖို့ရှိပါတယ
်။အနာသိမြန်မာစစ်ကောင်စီကိုဖြုတ်ချမဲ့တော်လှန်ရေးအတွက်ရန်မုံငွေဖြစ်ဝိရိုက်စာချုပ်တွေကိုကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့တနင်္လာနေ့ကစတင်ရောင်းချခဲ့ရမှာတရက်ထဲနဲ့ဒေါ်လာ 6.3 သန်းရောင်းချခဲ့ရပါတယ်လို့ NUG ကကြေညာပါတယ်။ February 1ရက်နေ့ဆီယနာသိမ်းခဲ့ပြီးတဲ့နောက်သွေးမြေကျဖိနှိပ်ခဲ့တဲ့အတွက်ပေါ်ပေါက်လာခဲ့ရတဲ့ဆီယနာရှင်စန့်ကျင်လှုပ်ရှားမှုဟာအများပြည်သူလူထုရဲ့လူဒန်းထောက်ပံ့မှုအရရှင်သန်ရပ်တည်နေပါတယ်။ဝိရိုက်စာချုပ်အတွက်အတိုးမပေးပေမဲ့ပထမ3လရည်အတွင်းမှာဒေါ်လာ3သန်းရောင်းချခဲ့ရတယ်လို့ NUG က writer သတင်းဌာနကိုပြောပါတယ်။နှစ်နှစ်သက်တမ်းရှိတဲ့ငွေရိုက်စာချုပ်တွေကိုဒေါ်လာ100 500 1,500 စာချုပ်တွေဖြင့် NUG ကရောင်းချခဲ့တာပါ။ဒေါ်လာသန်း 1,000 ထိရောင်းငွေရှာဖို့ NUG ကသတ်မှတ်ပြောလင့်ထားပါတယ်။ဒေါ်လာ100နဲ့ 500 စာချုပ်တွေကို online ငွေပေးချေမှုပုံစံနဲ့လက်ခံပြီး 1,500 ငွေရိုက်စာချုပ်ကိုတော့ဘန်လွှဲပြောင်းငွေနဲ့ဝယ်ယူနိုင်တယ်လို့ NUG ကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒေါ်လာ900တိုင်ငွေရိုက်စာချုပ်ကိုဝယ်ယူခဲ့တဲ့မြန်မာနိုင်ငံသားအမည်မဖော်လိုသူအမျိုးသမီးတစ်ယောက်ကတော့နောက်နှစ်နှစ်ကြာတဲ့အခါငွေပြန်ရဖို့သူမမျှော်လင့်ပဲ တော်လိုင်းရေးကိုအထောက်ပံ့ပြုလိုတဲ့အတွက်ဝယ်ယူခဲ့တာဖြစ်တယ်လို့ writer သတင်းဌာနကပြောပါတယ်။အခုလို NUG ရဲ့ငွေတိုက်စာချုပ်ရောင်းချနေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကစုံတရားတုံ့ပြန်ပြောဆိုတာမရှိသေးပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံဘာစင်ချာကျွမ်းမော်ကိုပြောင်းရွှေ့ခံရတဲ့ရိုညာဒုက္ခသည်တွေလွလွလပ်လပ်သွားလာခွင့်နဲ့တခြားအခွင့်အရေးတွေကိုအကောင်အကံမပေးဘဲနဲ့တော့ဒုက္ခသည်တွေကိုကျွမ်းမော်ပြောင်းတာရပ်ထားတဲ့နယ်လို့လူ့အခွင့်အရေးစောင့်ကြည့်လာရေးဖွဲ့ HRW ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကဒုက္ခသည်မိသားစုရာပေါင်းများစွာကိုကျွမ်းမော်ပြောင်းရွှေ့ဖို့စီရင်ပြုစုထားပြီးဖြစ်ပြီးမကြာခင်မှာဆရှိတော့မယ်လို့ဒုက္ခသည်တွေနဲ့လူသားစာနာမှုအကူအညီပေးလူသားတွေကပြောတဲ့အကြောင်း HRW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုပြောင်းရွှေ့တာမျိုးတွေဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြား2021ခုနှစ်အောက်တိုဘာလကချုပ်ဆိုခဲ့တဲ့နားလည်မှုစာချုပ်တော် MOU ကိုချုပ်ပေါက်ရကြမယ်လို့ HRW ကထောက်ပြထားပါတယ်။ဘာစညာကျွမ်းမော်ကဒုက္ခသည်တွေကိုကုလသမဂ္ဂကအထောက်အကူပြုရေးမူပေါင်းတစ်ခုအဲ့ဒီ MOU ထဲမှာပါရှိတာဖြစ်ပါတယ်။ဘာစညာကျွမ်းမော်မှနေထိုင်တဲ့ရိုညာဒုက္ခသည်တွေကိုယူနိစီယာကအပြည့်အဝကူညီထောက်ပံ့ပြီးအကောက်အွယ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကတေချာအောင်လုပ်ပေးတဲ့လို့အလူရှင်နိုင်ငံတွေနဲ့အဖွဲ့အစည်းတွေစီ HRW ကမကြာသေးခင်ကပြဖို့ခဲ့တဲ့စာဆောင်ထဲမှာရေးထားပါတယ်။ဒုက္ခသည်တွေကုသဘောထားနဲ့ကိုလွတ်လွတ်လပ်လပ်နဲ့တေချာသိနားလည်ပြီးဆုံးဖြတ်နိုင်အောင်ယူနိစီယာကလုပ်ငန်းစဉ်တစ်ခုကိုချမှတ်ပြီးတဲ့အထိကျွမ်းမော်ရွှေ့ပြောင်းတာကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရထားဖို့အလူရှင်တွေကအခိုင်အမာပြောတင်တယ်လို့ HRW ကတိုက်တွန်းထားပါတယ
်။တောင်ကိုရီးယားစစ်အာဏာရှင်ဟောင်းချန်နူဝါဟာဆိုးမျိုးလေးမှာနှလုံးရောဂါနဲ့အင်္ဂါနေ့ကကွယ်လွန်သွားခဲ့ပါပြီ။သေဆုံးချိန်မှာအသက်က90အရွယ်ပါ။ဗိုလ်ချုပ်ကြီးချန်နူဝါက1989ခုနှစ်မှာအာဏာသိမ်းခဲ့ပြီးဒီမိုကရေစီလှုပ်ရှားမှုကိုဖိနှိပ်ခဲ့တဲ့စစ်အာဏာရှင်ဖြစ်နာမည်ဆိုးနဲ့သိကြပါတယ်။1988ခုနှစ်မှာအာဏာကဆင်းပြေးခဲ့ပြီးပြည်သူလူထုရဲ့ဝေဖန်ချက်တွေကြောင့်ဘုံကြီးကျောင်းမှာနှစ်နှစ်ဘုံကြီးဝတ်ခဲ့ပါတယ်။အဲ့ဒီနောက်မှာအဖမ်းခံခဲ့ရပါတယ်။သူ့ကိုအကြစ်ပြတ်ချစားမှု၊ဖိစံပုန်ကန်မှု၊နိုင်ငံတော်တစ္ဆာဖောက်မှုတွေနဲ့တရားစွဲဆိုခဲ့ပြီးတရားအပြစ်ချခံခဲ့ရပါတယ်။ဒါပေမဲ့1998ခုနှစ်မှာမျိုးသားရင်ကြားစေရေးအတွက်လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့ရတာပါ။ဗိုလ်ချုပ်ကြီးဟောင်းချန်ဒူဝန်ဟာကျောင်းသားတွေဥဆောင်ခဲ့တဲ့ဂွမ်ဂျူးဒီမိုကရေစီလှုပ်ရှားမှုကိုရက်ဆက်ကြမ်းကြုတ်စွာနှိမ်နင်းခဲ့ရမှာအဓိကတာဝန်ရှိတဲ့သူတူဖြစ်ပါလေ။အဲ့ဒီတုန်းကအစိုးရကြေညာချက်အရလူ190ကျော်သေဆုံးခဲ့ရပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဓာတ်တဲ့အဆများစွာမကသေဆုံးခဲ့ကြတယ်လို့ပြောကြပါတယ်။1983ခုနှစ်ရန်ကုန်လာရောက်စဉ်အာဇာနည်ဘိတ်ပါမှာမြောက်ကိုရီးယားထောက်လှမ်းရေးကလှုပ်ကြံမှုကြိုးစားခံခဲ့ရသူလည်းဖြစ်ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေအင်္ဂါညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။အမေရိကန်နိုင်ငံဝစ်ကွန်ဆင်ပြည်နယ်ဝါကက်ရှာမြို့မှာခရစ်မတ်ပွဲတော်အထိမ်းအမှတ်အလှပြလှည့်လည်ပွဲတွင်ဂါဒစီနဲ့ဝင်တိုက်ခဲ့တယ်လို့ဆွဆွဲခံထားသူအပေါ်ဒီကနေ့ကနဦးဆဲချက်တွေတင်မယ်လို့အစိုးရရှိနေတွေကပြောပါတယ်။အဲ့ဒီဖြစ်ရမှာလူ9ဦးသေဆုံးပြီး48ယောက်ဒဏ်ရာရခဲ့တာပါ။အခင်းဖြစ်ရအတွင်းသေဆုံးဒဏ်ရာရသူတွေအတွက်ဖျောင်းနိုင်မီထွန်းစုတောင်းပွဲတစ်ခုကိုတနင်္လာနေ့ညကလုပ်ခဲ့တာမှာယာနဲ့ချီတဲ့လူတွေပါဝင်ခဲ့ပါတယ်။တနင်္ဂနွေညကကားနဲ့ဝင်တိုက်တဲ့လူရဲ့ရည်ရွယ်ချက်ကိုမသိရသေးသလိုအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့အထောက်အထားလည်းမတွေ့ရဘူးလို့ဝါကေရှာရဲတပ်ဖွဲ့မူဒန်သွန်ဆင်ကတနင်္လာနေ့အစောပိုင်းမှာပြောပါရယ်ဒီဖြစ်ရက်အတွက်ဆွဆွဲခံထားသူဟာမိသားစုဆိုင်ရာတဒနာတစ်ခုဖြစ်ပြီးမိနစ်ပိုင်းကြာမှာပဲအခုလိုကားနဲ့ဝင်တိုက်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါရယ်ဆွဆွဲခံထားသူအသက်39နှစ်ရွယ်ဒရယ်ဘရုခ်စ်အပေါ်ရည်ရွယ်ချက်နဲ့လူသတ်မှုဆိုင်ရာဆွဲချက်5ခုနဲ့ဆွဆွဲထားပါရယ်အသက်သေဆုံးသောသူ9ဦးမှာအမျိုးသမီး4ဦးနဲ့အသက်81နှစ်အရွယ်မျိုးသား2ဦးတို့ပါဝင်ပါတယ်။ဒဏ်ရာသူ48ယောက်ထဲမှာကလေးငယ်10ယောက်ပါဝင်ပြီးအထူးကြက်မက်ဆောင်မှာတင်ပြီးတော့ကုသပေးနေတယ်လို့စစ်ရုံလူသားတွေကပြောပါတယ
်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်တောင်ပိုင်းမှာလူမဲအမျိုးသားတစ်ယောက်ကိုတတ်မှုနဲ့ဆွဲဆိုခံထားတဲ့အမှုအတွက်အပိဓာလျှောက်ထားချက်ကိုအင်္ဂါနေ့မှာဆက်လက်လျှောက်ထားကြပါတယ်။အမှုကိုဆက်ရဲကြစစ်ဆေးခဲ့ပြီးတဲ့နောက်တရားလုံးနဲ့တရားခံရှေ့နေတွေကဂျူရီအဖွဲ့ကိုအပိဓာစ조사လျှောက်ထားခဲ့ကြတာပါ။တရားခံဖက်လျှောက်ထားပြီးတဲ့နောက်ဂျူရီအဖွဲ့စဉ်းစားနိုင်ဖို့တရားလိုဘက်ကပြန်လည်လျှောက်ထားခဲ့ပါတယ်။အာမော့ဒ်အာဘရီလို့တပ်မှုနဲ့ဂရက်နဲ့ထရက်ဗစ်မက်မိုက်ကယ်တာဖာနဲ့အင်ဂျီဝီလျံဘရိုင်တို့ဟာတရားရင်ဆိုင်နေရတာဖြစ်ပါတယ်။ ရက်ကွက်ထဲမှာအမောက်အာဘရီပြေးသွားတာကိုတွေ့ပြီးတဲ့အခါအနီးမှာရှိတဲ့ဆောက်လက်ဆိုင်အိမ်ထဲကိုဝင်ခိုးတယ်လို့တန်ရရှိတာကြောင့်စွတ်စွဲခံရသူတွေကအာဘရီကိုရဲလက်အရအောင်ဖမ်းဆီးဖို့ရည်ရွယ်ခဲ့တယ်လို့သူတို့ရဲ့ရှင်းတွေကပြောလဲပါတယ်လူမဲတယောက်လမ်းပေါ်မှာပြေးသွားတာကိုတွေ့တာနဲ့သူ့နောက်လိုက်ဖမ်းဆီးဖို့ကြိုးစားတာဟာလုံလောက်တဲ့စင်ကြေမဟုတ်ဘူးလို့တရလူရှင်းတွေကတော့ခြေပပြောကြားသွားခဲ့ပါတယ်
တရုတ်နိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပမဲ့ဆောင်းဝတီအိုလံပီယံကစားပွဲကိုအမေရိကန်ကတန်တမန်ရေးရသတိမှောက်မဲဆိုရင်မြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးပြန်ထူထောင်ဖို့တောင်ကိုရီးယားကကြိုးစားနေတဲ့ပေါ်ထိခိုက်ပွေရှိတယ်လို့ဒွမ်းကျင်သူတွေကသုံးသပ်ပါတယ်ဖေဖော်ဝါရီလမှာကျင်းပမဲ့2022ခုနှစ်ဆောင်းဝတီအိုလံပီယံပွဲကိုတန်တမန်ရေးရသတိမှောက်ဖို့စဉ်းစားနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့တာပါတန်တမန်ရေးရသတိမှောက်တယ်ဆိုတာကတော့အားကစားပွဲအတွက်အမေရိကန်အစိုးရတာဝန်ရှိသူတွေကိုလွှတ်မှာမဟုတ်ပဲအားကစားသမားတွေကိုတော့ပြိုင်ပွဲဝင်ခွင့်ပြုမဲ့သဘောပါဒီနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်တရုတ်အိုလံပစ်ပွဲကိုတန်တမန်ရေးရသဘေးမောက်ဖို့လူခွင့်ရေးအဖွဲ့အတော်များများနဲ့ကုန်ကလတ်လွှတ်တော်ကတောင်းဆိုထားပါတယ်။ကိုရီးယားစစ်ပွဲတရုတ်ဝင်အဆုံးသတ်တဲ့ညညာချက်တစ်ခုထုတ်ဖို့တောင်ကိုရီးယားကတွန်းအားပေးကြိုးစားနေတာပါ။သုံးနှစ်ကြာကိုရီးယားစစ်ပွဲဟာ1953ခုနှစ်မှာအပြည့်အစအကျုံးနဲ့အဆုံးသတ်ထားတာဖြစ်ပြီးအပြည့်အဝငြိမ်းချမ်းရေးရသေးတာမဟုတ်ပါဘူး
။မရှာသမ္မတရွေးကောက်ပွဲမှာသာအနိုင်ရခဲ့ရင်တရုတ်ပေါ်ခိုင်ခိုင်မာမာရပ်တည်ပြီးနိုင်ငံရေးမူဝါဒမှာလူခွင့်ရေးကိုပို့ပြီးကြီးကြီးမားမားဆောင်ပေးမယ်လို့တောင်ကိုရီးယားရဲ့အဓိက conservative party ဒါမှမဟုတ်တမျိုးကြဆယ်လာပါတီကအချက်ပြလိုက်ပါတယ်။စိုးမျိုးမှာကျင်းပခဲ့တဲ့မူဝါဒတွေ့ဆုံပွဲတစ်ပွဲမှာစကားပြောတဲ့အခါမှာပြည်သူအာဏာပါတီ PPP ပါတီတပ်ရာလောင်းယွန်းဆောက်ယွန်းက liberal democracy လူခွင့်ရေးနဲ့တရားဥပဒေစိုးမိုးမှုလို့အပြည့်ပြည့်ဆိုင်ရာတမိုးတွေပေါ်မှာအခြေခံတဲ့တန်တမာဆက်ဆံရေးကိုကျင့်သုံးဖို့တောင်းဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုနဲ့ပေါ်ပေါ်ထင်ထင်ချိန်ညှိဆောင်ရွက်မယ်လို့လည်းသူကပြောပါတယ်။လက်ရှိသမ္မတမွန်ဂျေအင်ကအမေရိကန်ရဲ့တရုတ်စူပါပါဝါနှစ်ယောက်ကိုချိန်ညှိဆောင်ရွက်တဲ့အတွက်မဟာဗျူဟာအရဝေဝါနေပြီးယွန်းဆောက်ယွန်းကတော့မဟာဗျူဟာအရရှင်းရှင်းလင်းလင်းကျင့်သုံးမယ်လို့ဆိုပါတယ်။ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုနဲ့ဝီဂါမွတ်စလင်တွေပေါ်နှိမ်နင်းတဲ့အပေါ်မှာလက်ရှိသမ္မတမွန်ဂျေအင်ကတရုတ်ကိုတိုက်ရိုက်ဝေဖန်မှုတုံ့ဆိုင်ခဲ့ပါတယ်။တောင်ကိုရီးယားရဲ့ပုံကို26ရာခိုင်နှုန်းနဲ့သွင်းကုန်23ရာခိုင်နှုန်းရှိတာကြောင့်တရုတ်ဟာတောင်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်ဖြစ်နေပါတယ်။ဒါပေမဲ့တရုတ်ပေါ်မကောင်းမြင်တာကလည်း2015မှာတောင်ကိုရီးယားပြည်သူတွေရဲ့35ရာခိုင်နှုန်းရှိခဲ့ပေမဲ့2020မှာတော့85ရာခိုင်နှုန်းထိမြင့်မားလာခဲ့ကြပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြပေးခဲ့ကြတော့ခင်ဗျာ။ပြည်အမေရိကန်တန်ကလည်းအင်္ဂါနေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ရန်ကုန်တိုင်းအတွင်းကပောက်ကွဲမှုသတင်းနဲ့စပါမယ်။လုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲရန်ကုန်တိုင်းထဲကလှိုင်းသာယာတက်မတော်အထက်ကျုပ်ဆက်ယုံနာအပါအဝင်နေရာတချို့မှာအသေးစားပောက်ကွဲမှုတွေဆက်ပြီးရှိနေပါနဲ့။ဒီပောက်ကွဲမှုနဲ့နှိစက်တဲ့နေရာတစ်ဝိုက်မှာနေထိုင်သွားလာနေသူတွေကိုစစ်ကောင်စီဘက်ကစစ်ဆင်မြင်းများနာတွေလုပ်နေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးမှာပါခင်ဗျာ။
ရန်ကုန်တိုင်းလှိုင်သာမြို့နယ်ထဲမှာလုံခြုံရေးရဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေတိုင်းအစင်လိုက်လံစစ်ဆေးနေသလိုကျူးကျော်ဆိုင်ငန်းတွေအိမ်ယာတွေကိုလည်းဆက်ပြီးတော့ရှင်းလင်းနေပါတယ်။ဒီလိုလုံခြုံရေးတိုးမြင့်ထားတဲ့ကြားကပဲစစ်ကောင်စီတပ်ဖွဲ့ဝင်အများအပြားတက်ဆွဲထားတဲ့လှိုင်သာတက်မတော်အထက်ကျုပ်ဆက်ယုံနာမှာနိုဝင်ဘာ22ညပိုင်းကဘုံပေါက်ကွဲခဲ့ကြောင်းအဲ့ဒီဆက်ယုံနာမှာနေတိုင်းသူတူက VOA ကိုပြောပါတယ
်။ဒီကြောက်ပါကျွန်တော်တို့မကြောက်ဘူး။အဲ့ဒီမှာသုံးလုံးပေါက်တယ်။ဆောက်ပြီးတော့တိုးတဲ့သဘောပဲ။အဲ့ဒီဆက်ယုံပတ်ပတ်နေတဲ့နန်းကတော့တော့လို့မရဘူးကွာကတ်တုံးရည်နဲ့တော့ပိတ်ပိတ်ထားတယ်ကတ်သွားပြတ်တော့တော့ဖွင့်မပြူသူဘုံခွဲရဆိုလည်းနည်းနည်းဝေးမှာပိတ်ပြီးအထိကရှိမှာမဟုတ်ဘူးကွာအနာကတ်လို့မမရတာညနိုင်ပါတယ်တော့သုံးနေရဘူးဘုံချောင်းလုံးပေါက်တော့
လိုင်သာမျိုးနယ်ကိုစစ်ကောင်စီတပ်တွေအလုံးအင်းဝင်လာတဲ့ match lot 14ရဲ့နောက်ပိုင်းကစားလို့ဒီတက်မတော်ထေချိုးဆက်ရုံမှာပဲအဓိကတက်ဆွဲတာကြောင့်သူကပြောပါတယ်ရန်ကုန်တိုင်းတန်လင်းမျိုးနယ်ထဲမှာလည်းတမန်ဦးရင်စစ်စေးဂိတ်မှာဒီကနေ့နိုဝင်ဘာလ23ရက်နေ့မနက်ရှိုင်းလောက်ကပောက်ကွယ်မှုဖြစ်ခဲ့တယ်လို့အနာဂတ်ဒေသခံတချို့ကပြောပါတယ်။ပောက်ကွယ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေကပြတ်သွားဖြတ်လာသူတွေကိုစစ်ဆေးမြင်းများနဲ့ပြုလုပ်ခဲ့ပါတယ
်။အဲဒီမှာဖောက်ဝဲတော့ဒီကနေ့ဆိုသွားတဲ့ကိန်းသမားတွေရှိတယ်လေ။ကိန်းသမားတွေနေလုံးမလို့အောင်ပေါ့။စစ်သေးတာကိန်းသမားတွေကိုစစ်တယ်။ပြီးရင်တို့လိုင်းကားတွေကိုကိုပိုင်ကားတွေကိုလည်းစစ်တယ်။ကိုပိုင်ကားတွေမှာလည်းအထက်ထက်မှာယောက်ျားလေးက၂ယောက်၃ယောက်တဲ့၂ယောက်တဲ့ပို့ပါလာလို့ရှိရင်လေတို့တွေကတောင်းလာလေးပြုလာရင်အဲ့ဒါကြီးလုပ်တယ်။အဲ့လိုမျိုးတွေရှိရပါတော့။
ဒီနေ့ရန်ကုန်တိုင်းစံကြောင်မြို့နယ်အပါအဝင်ပဲခူးတိုင်းတနင်္သာရီတိုင်းဘိတ်ခရိုင်စကိုင်းတိုင်းမုံရွာမြို့နယ်တွေမှာပောက်ကွဲမှုတွေရှိတယ်လို့လူမှုကွန်ရက်သတင်းတွေမှာရေးသားဖော်ပြကြပါပေမဲ့ VOA ကတော့တီးခြားအတည်ပြုလို့မရပါဘူး။မင်းင်းကြားကလှိုင်းသာတက်မတော်ထေချိုးဆက်ယုံနာပောက်ကွဲမှုအပါအဝင်တ တခြားပောက်ကွဲမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။စစ်ကောင်စီအခေါ်ချမ်းဖတ်အဖွဲ့အစည်း NUG ရဲ့စစ်ကိုင်းချက်အရရန်ကုန်မြို့အတွင်းအကြမ်းဖက်လုပ်ငန်းတွေကိုဆောင်ရွက်ခဲ့သူအယောက်50ကိုလက်နက်နဲ့တကွာဖမ်းဆီးမိထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးကနိုဝင်ဘာလ22ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုအမျက်သူပြောပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာမြန်မာနိုင်ငံအတွင်းကအခြေခံပညာကျောင်းတွေမှာကိုဗစ်ကူးစက်နေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးပါမယ်။အခုတော့နေမျိုးတွေမှာစစ်ကောင်စီကဆိုင်ကယ်စီးရံနဲ့ပတ်သက်ပြီးကန့်သတ်ချက်တွေထုတ်ပြန်ထားတဲ့သတင်းကိုတင်ပြချင်ပါတယ်။နိုင်ငံတော်ကဆိုင်ကယ်အသုံးများတဲ့ဒေသတွေမှာဆိုင်ကယ်တစ်စီးကိုလူတဦးသာစီးဖို့နဲ့အမျိုးသားနှစ်ဦးလိုက်ပါစီးနေတာမျိုးမလုပ်ဖို့လိုက်နာခြင်းမရှိရင်တည်ဆဲဥပဒေတွေနဲ့ထိရောက်စွာရေးယူမယ်လို့စစ်ကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးမှူးတွေကဒေသအလိုက်အမိန့်တွေထုတ်ပြန်နေပါတယ်။အဓိကကတော့ဆိုင်ကယ်မှာလူနှစ်ယောက်စီးရင်အမျိုးသားတွေနောက်မှာမထိုင်ရလို့ကန့်သတ်တာဖြစ်ပါတယ်။ဒီလိုကန့်သတ်ချက်ကြောင့်ဆိုင်ကယ်အားကိုးပြီးသွားလာနေကြတဲ့သူတွေအတော်လေးအခက်အခဲဖြစ်နေကြပါတယ်။ဒီအခြေအနေအကြောင်းရန်ကုန်လာတဲ့တရင်ကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ။
ဆိုင်ကယ်တစ်စီးကိုလူတဦးသာစီးဖို့အမျိုးသားနှစ်ဦးအတူမစီးဖို့အမျိုးသမီးတဦးနောက်မှာအမျိုးသားတဦးလိုက်ပါစီးနေတာမျိုးမလုပ်ဖို့ဆိုတဲ့ကန့်သတ်ချက်တွေပါတဲ့ဒေသန္တရအမိန့်တွေကိုစစ်ကောင်စီရဲ့အုပ်ချုပ်ရေးမှူးချုပ်တွေကနေပြီးခဲ့တဲ့သတင်းပတ်ထဲကထုတ်ပြန်နေပါတယ်။ထုတ်ပြန်ချက်တွေအရဆိုင်ကယ်မှာလူနှစ်ယောက်စီးရင်အနောက်မှာထိုင်သူအမျိုးသားမဖြစ်ရဘူးဆိုတာကိုအဓိကကန့်သတ်ထားတာပါ။ဆိုင်ကယ်တစ်စီးပေါ်မှာအမျိုးသားနှစ်ဦးသုံးဦးစီးနေပြီးတော့တနက်နေ့ပြစ်ခတ်မှုတွေဘုံတွေနဲ့ပြစ်ခတ်မှုတွေလုပ်တာကိုတွေ့ရတဲ့အတွက်အများပြည်သူရဲ့လုံခြုံရေးနဲ့အေဂျင့်တာယာကြီးအတွက်ရည်ရွယ်ထုတ်ပြန်ရတာဖြစ်ကြောင်းမြို့နယ်အုပ်ချုပ်ရေးမှူးလက်မှတ်တွင်လည်းထုတ်ပြန်တဲ့ဒေသန္တရအမိန့်တွေမှာရေးသားထားပါတယ်။အမိန့်တွေမလိုက်နိုင်တည်ဆဲဥပဒေတွေနဲ့ထိရောက်စွာအရေးယူမယ်လို့ဖော်ပြထားတယ်လို့တချို့နေရာတွေမှာတော့အမိန့်အသက်ဝင်တဲ့နေ့နောက်ပိုင်းလိုက်နာခြင်းမရှိတာတွေ့ရင်အမိန့်အမျက်မရှိပြစ်ခတ်ဆောင်ရွက်ခြင်းများလုပ်သွားမယ်လို့စကတ်တတိပေးထားပါတယ်။မြန်မာနိုင်ငံမှာစိုက်ကဲအစီအများဆုံးမြို့တစ်မြို့ဖြစ်တဲ့မန္တလေးမြို့မှာလည်းဒီလိုအမိန့်ထုတ်ပြန်ထားတာကြောင့်အလုတ်ကိုတွာလာရတဲ့အခါမှာအခက်အခဲတွေအများကြီးဖြစ်လာတယ်လို့ဒေသခံတွေကပြောနေကြပါတယ်။မြို့ရဲ့လမ်းစုံလွန်ကွာတွေ၊ဂိတ်တွေမှာစစ်ဆေးစောင့်ကြည့်နေတာတွေရှိတာကြောင့်မြို့သစ်ဘက်ကနေမြို့ရဲကိုအလုတ်လာသူတွေအဓိကအခက်ကြုံနေကြပါတယ်။အခုလိုအမိန့်ထုတ်ပြန်တာနဲ့ပတ်သက်ပြီးမန္တလေးမြို့ကတယောက်ကအခုလိုပြောပါတယ်။န
ံပါတ်၁ကသူတို့လုံခြုံရေးအတွက်လုပ်တယ်။နံပါတ်၂ကပတ်စံချတယ်။ကျွန်တော်တို့ကအဲ့လိုပဲနေတယ်ခင်ဗျာ။ဆိုင်ကယ်တိလာချင်မှာရှေ့ကိုကြည့်ရတာပေါ့။ရှေ့ကိုကြည့်လို့ဘယ်လိုကိုလဲအမှုကမ္မပြည့်လို့ဘွားကလေးပေါ်တဲ့ခါကျတော့လေအန်ဒီအများလည်းဒီပြန်လှည့်ကိုပြရတာပေါ့အဲ့လိုပြန်လှည့်ကိုပြရင်တို့ကသိတဲ့တိုင်းပဲလေအားမမင်းမင်းနေမှာလမ်းပြတာပဲအဲ့ဒါကိုကလုံးအောင်ပြနေမှာလုံးမသိနိုင်တော့ဟိုပြန်ပြောရင်အသက်ကိုဖက်နေထုတ်ထားရတာပဲအနည်းဆုံးတော့ခဏပြပြရင်အဲ့ဒါဟိုမြန်မြန်အရိုက်ခံရတာပဲအဲ့ဒါသွေးကိုရရတော့သွားတာပဲအားမမပြောနိုင်ဘူးအဲ့ဒါကိုပေါင်းလေးကိုအုပ်ထားတာနောက်စီးတိပြီးတိမှရောက်လို့အဲ့လိုနေတာတော်တော်များများဒီဥပဒေကမတရားတဲ့ဥပဒေဖြစ်တော့လူတွေကသွာလာနေရတာကြီးလန့်စာစားလို့ပုံပြီးတော့ပုံဖြစ်လာတယ်
သွားလာရင်အတွက်စိုက်ကယ်ကိုအားထားကြတဲ့မုံရမျိုးမှလည်းစိုက်ကယ်ကိုအမျိုးသားနှစ်ယောက်မစီးဖို့ဒေသန္တရအမိန့်ထုတ်ပြန်ထားတာကြောင့်စိုက်ကယ်ကယ်ရီသမားတွေစားဝတ်နေရအခက်အခဲဖြစ်တယ်လို့မုံရမျိုးကစိုက်ကယ်ကယ်ရီသမားတယောက်ကပြောပြပါဗျ။ဟုတ်ပါဘ
ူးအဲ့ဒီကကလည်းညဝင်းပုံနိုင်တာရောက်တတ်နေတဲ့အခါကဒီမှာမပူရတော့ဘူးဗျာ။ကျွန်တော်တို့ဒီတိုင်းဆိုင်ကယ်လွတ်ဆိုရင်တော့မှတို့ကစစ်တာစီးတာရှိရပါပဲ။အဲ့လိုခြေထဲပါသွားရင်ကျွန်တော်ကတော့တင်လည်းမတင်ဘူး။သူတို့ကအဲ့လိုပါသွားရင်ကျွန်တော်တို့လည်းစောင့်မှုတွေလူအနေအနေကြံကြမကြဘူးဆိုရင်မွေစိတ်ခံလိုက်ပါမယ်။အားကြောင့်ကျွန်တော်တို့လည်းမတင်သေးဘူး။အဲ့ဒါတော့ကျွန်တော်တို့ကပေါ့အများကြီးပေါ့ကကျွန်တော်စောင့်ဝင်နေရေးတို့ကတော့အကုန်ကင်းလာတာပေါ့။
ဆိုင်ကယ်ပေါ်မှာအမျိုးသားနှစ်ဦးမစီးရဆိုတဲ့အမိန့်ထုတ်ပြန်ထားတဲ့အထက်မှာရန်ကုန်တိုင်းတွန်တေးမြို့နယ်လည်းပါပါတယ်။အမျိုးသားနှစ်ဦးစီးရင်ပြစ်ခတ်တာမျိုးလုပ်တဲ့အတွက်ကန့်သတ်ချက်ကိုမလိုက်နာခြင်းလဲလိုက်နာနေရတယ်လို့ဒေသခံကအခုလိုပြောပြပါတယ်
။ဒီကတော့သူတို့ရှေ့မှာဆိုင်ကယ်နှစ်ယောက်ထိသွားရင်တော့တေချာတာတော့ပြစ်တယ်။ပြစ်တယ်ဆိုင်ကယ်ဖမ်းတယ်အမုံတန်ခေါ်ရိုက်တယ်ပါးရည်နာရည်ရိုက်တယ်အဲ့လိုမျိုးတော့လုပ
်ရန်ကုန်တိုင်းတဲကမြို့နယ်တချို့အပြင်ပကံညောင်ဦးမြင်းမူစတဲ့ဒေသတွေမှာအခုလိုဒေသန္တရအမိန့်တွေကိုစစ်ကောင်စီခန့်မြို့နယ်အုပ်ချုပ်ရေးမှူးတွေကထုတ်ပြန်ထားပါတယ်တချို့နေရာတွေမှာအမိန့်ကရပ်ပေါင်း60အသက်ဝင်တယ်လို့ရေးထားတယ်လို့တချို့နေရာတွေမှာတော့နောက်အမိန့်တစ်စုံတစ်ရာမထုတ်ပြန်ခင်အထီးအတီဖြစ်တယ်လို့ရေးသားထားပါတယ်တနင်္သာရီတိုင်းလည်းကဒဝယ်မြို့နယ်ဗိမ်းမြို့တို့မှာလည်းအခုလိုစိုက်ကယ်စီးသူတွေနဲ့ပတ်သက်တဲ့ကန့်သတ်မိန့်ဟာနိုဝင်ဘာလ18ရက်နေ့ကလေးကအသက်ဝင်နေတယ်လို့ဒေသခံတွေကပြောပါရယ်ရှင
်။မဆုမြတ်မွန်ပြောပြပေးခဲ့တာပါခင်ဗျာ။အခုတော့အခြေခံပညာကျောင်းတွေမှာကိုဗစ်ကူးစက်နေတဲ့အကြောင်းကိုပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်နဲ့ကချင်ပြည်နယ်တနိုင်းမြို့ကအခြေခံပညာအထက်တန်းကျောင်းတွေမှာတက်ရောက်နေတဲ့ကျောင်းသားကျောင်းသူတချို့နဲ့ဆရာမတွေမှာကိုဗစ်ရောဂါကူးစက်နေတာစစ်စစ်တွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်ကကိုဗစ်ရောဂါကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်ကအထက်ကတိကျောင်းမှာအသက်12နှစ်အထက်ရှိတဲ့ကျောင်းသားလူငယ်တွေကို နိုမာလာ22ရက်နေ့တနင်္လာနေ့တုန်းကကိုဗစ် -19 ကာကွယ်ဆေးမထိုးခင်မှာသူတို့မှာရောဂါပိုးရှိမရှိစစ်ဆေးခဲ့ပါတယ်။အဲ့ဒီလိုစစ်ဆေးလိုက်တဲ့အခါမှာတော့ကျောင်းသူ2ဦးနဲ့ကျောင်းသား1ဦးမှာကိုဗစ် -19 ပိုးတွေ့ရှိပြီးတော့သူတို့နဲ့အတူကျောင်းတက်နေတဲ့အတန်းဖော်တွေကိုလည်းစစ်ဆေးခဲ့တယ်လို့ကျောင်းသားမိဘ2ဦးကပြောပြပါတယ်။
ကျွန်တော်သားလေးကိုယ်တိုင်ကထပ်ကတက်မှာဖိဆဲမတက်နေရနော်မနေ့ကသူ့အတန်းမဟုတ်တဲ့တခြားအတန်းကလေးကအဲ့လိုဖြစ်တယ်ဆိုတော့ကျွန်တော်တို့မိဘတွေကကျွန်တော်ကြောက်မလို့ပြားနေတယ်ကြောက်မလို့ပဲအိမ်မှာထပ်ကအိမ်နာထပ်ကတော့သူ့ရဲ့အတန်းပိုင်ဆရာမဖြစ်သူကဆက်နေလောက်ပေါ့နော်ဖုန်းခေါ်လာသူ့အတန်းပေါ်တဲ့ကဟိုတယောက် positive လို့နော်အဲ့သူ့ကြောက်တဲ့ကလေးတွေတော့ကြောက်မှာနှာခေါင်းသူ့ဆင့်ရတော့တော့ကျွန်တော်ပို့ပေးခဲ့သားတော့ negative ထွက်တာဟုတ
်ကိုဗစ် debut ကြောင်းသားတွေရဲ့အတန်းဖော်တွေကိုနှာခေါင်းတိုးပဲယူပြီးတော့စစ်ဆေးခဲ့ပြီးအတန်းကိုပိတ်ထားလိုက်ပေမဲ့ကျောင်းမှာကျန်နေတဲ့စာသင်တန်းတွေကိုတော့ဆက်ပြီးဖြန့်ထားပါတယ်။ကျန်းမာရေးဌာနကနိုဝင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ဓာတ်ခွဲအတီးပြူလူနာစာရင်းထဲမှာတော့ရှမ်းပြည်နယ်ဟာကိုဗစ် -19 အတီးပြူလူနာ292ဦးနဲ့အများဆုံးနေရာမှာရှိနေစေဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအသက်12နှစ်နဲ့18နှစ်ကြားကျောင်းသူကျောင်းသားတွေကိုကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတယ်လို့တနိုင်ငံလုံးမှာရှိတဲ့အခြေခံပညာအကြောင်းတွေကိုပြန်ပြီးတော့ဖွင့်ထားပေမဲ့ကိုဗစ်ကာယောဂါကူးစက်မှာစိုးရိမ်တာရောနောက်နိုင်ငံရေးလုံခြုံရေးအခြေအနေစိုးရိမ်ချက်တွေကြောင့်မှတချို့ကျောင်းသူကျောင်းသားတွေကတော့ကျောင်းပြန်မတက်ကြပါဘူး။ကချင်ပြည်နယ်တနိုင်းမြို့နယ်ကအာထကတဲ့ကျောင်းမှာလည်းပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကဆီယာမတအူးနဲ့ကျောင်းသား3ဦးမှာကိုဗစ်ယောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်။သူတို့ရဲ့အတန်းပေါ်တွေကနောက်ထပ်3ဦးမှာလည်းကိုဗစ်ယောဂါရှိနေတာကိုထပ်ပြီးတော့အတည်ပြုနိုင်ခဲ့တယ်လို့အဲ့ဒီကျောင်းမှာတက်ရောက်နေသူတူရဲ့အုတ်ထင်းသူကပြောပြပါဗါတယ်
။အဲ့ဒီအခန်းပြက်ကကျောင်းသူမတယောက်ကိုမေးကြည့်တာမင်းတို့ကျောင်းမှာဒီကိုဗစ်တွေ့တယ်ဆိုဆိုဟုတ်တယ်ကျမတို့အခန်းဆုံးတယ်လို့ပြောတယ်သူကအဲ့ဟုတ်တယ်ဆိုအဲ့တော့ကျွန်မမင်းရကျွန်မတို့အားလုံးကိုဖြစ်တယ်တစ်ခါလုံးကိုဖြစ်တော့သုံးယောက်ထပ်တွေ့တယ်လို့အဲ့လိုမျိုးဒီမင်းနဲ့ကျွန်တော်အဲ့လိုမျိုးပြန်ပြောတာ
တနိုင်းမြို့နယ်ထဲမှာကိုဗစ်ယောဂါဖြစ်ပွားမှုထိန်းချုပ်နိုင်မှုအတွက်မျိုးအဝင်မှာယောဂါဆစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အခုရပိုင်းနေတဲ့မှာဖျားနာသူတွေရှိလာပေမဲ့လည်းသူတို့မှာကိုဗစ်ယောဂါပိုးရှိမရှိဆိုတာကိုတော့သိနိုင်မှုခက်တယ်လို့ဒေသခံတအူးကပြောပြပါတယ်
။ဖျားနေသူတွေကတော့အများကြီးရှိတယ်။ဖျားတယ်ဆိုတာကတော့တုတ်ကွေးလားကိုဗစ်လားတော့မသိဘူး။ဟိုကလေးတွေမှာရောလူကြီးတွေမှာရောဟိုဒီဒီပတ်တွင်းမှာပေါ့နော်။ဒီပတ်တွင်းမှာတော်တော်လေးတော့ဖျားတော့ဖျားကြတယ်။
ပြည်ကနေနော်မလာ14ရက်နေ့တုန်းကလည်းမန္တလေးမြို့ကပညာရေးကောလိပ် TTC မှာသင်တန်းတက်နေသူ19ဦးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်နေတာကိုစစ်တွေ့ရှိခဲ့ပါတယ်။ဒေသတွင်းကိုဗစ်ကူးစက်မှုအခြေအနေတွေကြောင့် State at Home ထုတ်ပြန်ထားတဲ့မြို့နယ်ကတော့39မြို့နယ်ကျန်ရှိနေပါသေးတယ်။အခြေခံပညာကျောင်းတွေကိုပြန်ဖွင့်ထားပြီးတော့ကျောင်းသားလူငယ်တွေကာကွယ်ဆေးထိုးနိုင်ရေးဆောင်ရွက်နေချိန်မှာပဲကျောင်းတက်နေတဲ့ကျောင်းသူကျောင်းသားတချို့မှာအခုလိုမျိုးယောဂါပိုးရှိနေတာကိုစစ်ဆေးတွေ့ရှိနေတာလည်းဖြစ်ပါတယ်ရှင်။
မဆုံမပြောပြပေးကြတာပါခင်ဗျာမကြခင်မှာမူဆယ်မျိုးက PDF စကန်တစ်ခုဝင်ရောက်တက်ခတ်ခံရတဲ့တင်ကိုပြောပြပေးပါမယ်အခုတော့ရခိုင်ပြည်နယ်အတွင်းအာကာသယာဉ်အပိုင်းအစပြတ်ကျခဲ့တဲ့တင်ကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်တောင်ပိုင်းကမ်းလွန်ပင်လယ်ပြင်တွေကိုအာကာသယာဉ်ကလို့ယူဆရတဲ့အပိုင်းအစတချို့ဒီကနေ့မနေ့ပိုင်းကကြာရောက်ခဲ့ပါတယ်တရုတ်နိုင်ငံရဲ့ Space Flight လှုပ်ရှားမှုကနေအပိုင်းအစတချို့ရခိုင်ပြည်နယ်အတွင်းကပင်လယ်ပြင်ကိုကြာရောက်နိုင်တယ်လို့တပ်ဆိုင်ရာကသတိပေးချက်ထုတ်ပြန်ထားချိန်မှာပဲအခုလို့ကြာရောက်ခဲ့တာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုညင်းညာကပြောပြပေးပါမှာခင်ဗျာ
တရုတ်နိုင်ငံပိုင်အာကာသယာဉ်ကအစိပ်ပိုင်းတွေရခိုင်ပြည်နယ်နဲ့ AR တိုင်းဘက်ကျလာနိုင်တယ်လို့မြန်မာအာဏာပိုင်တွေကသတိပေးထားပြီးရပ်ပိုင်းအတွင်းမှာပဲတန်တွဲနဲ့မန်အောင်မြို့နယ်အနီးကဘင်္ဂလားပင်လယ်ပြင်နယ်ကျရောက်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မနက်ပိုင်း6နာရီကျော်လောက်မှာထူးဆန်းတဲ့မိဂိုရန်တစ်ခုထိုးဆင်းသွားတာတွေ့လိုက်တယ်လို့မန်အောင်ဒေသခံအမျိုးသမီးတူကအခုလိုပြောပါတယ်
ကျမမနေ့ဆိုလမ်းလျှောက်ထွက်တယ်ပြန်လာတဲ့အချိန်6နာရီလောက်မှာကျမပြန်လာတဲ့အချိန်ကအင်ချင်းသားရောက်တော့ဟိုခေါင်းခင်ကိုမိုးကျက်လိုက်ရတယ်မိခိုတန်းကြီးကအောက်ကိုဆင်းလာတယ်လို့ပဲကျမမြင်လိုက်တယ်ကျမဘာမှန်းလဲမသိဘူ
းအဲ့ဒီလိုမိခိုတန်းကြီးပင်လယ်ပြင်ဘက်ကျသွားတာကိုရခိုင်ပြည်နယ်နေရာတော်တော်များများကလူတွေလည်းတွေ့မြင်လိုက်ကြပါတယ်တရုတ်အာကာသယာဉ်ရဲ့အစိပ်ပိုင်းတွေဟာတန်တွဲလေဆိပ်ရဲ့အနောက်တောင်ဘက်ရေမိုင်34မိုင်ခန့်မန်အောင်လေဆိပ်ရဲ့တောင်ဘက်ရေမိုင်34မိုင်ခန့်နဲ့ပသိမ်လေဆိပ်ရဲ့အနောက်မြောက်ဘက်ရေမိုင်65မိုင်ခန့်အကွာမှာကျရောက်နိုင်ကြောင်းမြန်မာနိုင်ငံစိုက်ပျိုးရေးမွေးမြူရေးနဲ့စစ်မြောင်းဝန်ကြီးဌာနငါးလုပ်ငန်းဦးစီးဌာနကလည်းသက်ဆိုင်ရာနေရာတွေမှာတတိပေးထားပါတယ်ငါးလုပ်ငန်းဦးစီးဌာနကိုလည်းရုံးချုပ်ကအတိပေးတာဖြစ်တယ်လို့ရခိုင်ပြည်နယ်ငါးလုပ်ငန်းဦးစီးဌာနညွှန်ကြားရေးမှူးဦးသက်ဦးကပြောပါတယ်
ကျွန်တော်တို့ရုံးချုပ်ကနေပြီးတော့ပေါ့နော် ဒီလိုသူတူတမရနိုင်ငံကနေဒီမှာစပေးဖလိုက်ထုတ်ရှားမှုနဲ့ပတ်သက်တဲ့3ပေးချက်ထုတ်ပြန်ထားခြင်းဆိုပြီးတော့မှာစားတော့ကျန်းသားတော့ဝင်ပါတယ်ဗျ။အဲဒီစာရရပေါ့နော်ကျွန်တော်တို့ဒီအဲ့ဒီရဲ့ဒီ space flight activity လေးကြောင်း and
ဒီမှာချက်တဲ့ငါမှန်ကွာဘင်းလဲဘင်္ဂလားပင်လယ်အော်ရင်ကြောက်နိုင်တယ်လို့အဲ့လိုသတိပေးထားပါတယ်ဗျ။ဒီနေ့မနေ့တော့ကျွန်တော်တို့ကြားပါတယ်ဒီစစ်ပေကနေဒီမှာအိုင်ကန်းကြီးမှာနားလျှောက်တဲ့လူတွေလမ်းငင်လိုက်ရတယ်လို့ပြောပါတယ်အဲ့လိုမီးခိုးတန်းတစ်ခုကျသွားတယ်လို့အဲ့လိုကြားပါတယ်ဗျ။တရုတ်နိုင်ငံကကောဖန်3လို့နာမည်ပေးထားတဲ့စီပန်းအမျိုးအစားဂျိုရူတို့ခုမွန်ဂိုလီးယားမှာရှိ ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ Agada Yingalu, Yusaya, Tadu Gode, a pint coo, Jala gave Ubare, Kamia.
Kuninian Jobia Bigger Abakna, you American Tangan, Inganina by Sisinego, seller told him Biniraba. Akusa Biro, Musem Yoga, PDF, second coo, we out the Kakan at the Dingo, Jobiabame. Champion name, Yau by Musem Yune, Conway Joya Niga, Pitu Lunjong Yene, Pitu Kagwe, Dapoe, PSDA, Scantacu, Sick on Sita de, when Yau Sinin Takaka Elu, Pitu Kagwe, a Puerdi Becca, Piobare, Nuimalana Sene, Manet Sobanga, Conway Joya Ni, Lenaji, Lenang, Picata Nija, Elule, Didaganiga, Piobare, Yangwala Regi Dringoro, Nalonga, Piopia Bimabacamia.
နိုဝင်ဘာ20ရက်မနေ့အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာရှိတဲ့ပြည်သူ့လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ PSDA ရဲ့စခန်းခုကိုစစ်တပ်ကစီးနင်းတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကောင်ဝတ်ကျေးရွာအနီးကသူတို့စခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ PSDA အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်။ငါနာရီကျော်တော့မှာသူတို့ကကျွန်တော်စခန်းကို ယ်ဒီမှာကျွန်တော်တို့ကပြတဲ့ကျင်းမှာလက်လက်ကြီးတွေနဲ့ပဲထူရမယ်နော်လက်လက်ကြီးကိုကျွန်တော်တို့ကိုယ်ပဲတည်တဲ့နှစ်ဖက်ညက်ပြီးတော့ပြတာခင်ဗျာကျွန်တော်ဘက်ကတော့တရားမှဖန်ဆီးရတဲ့အတိုင်းတော့မရှိဘူးခင်ဗျာကျွန်တော်တို့ကအကုန်လုံးတော့လူမြောက်တဲ့နေရာကိုကျွန်တော်ရောက်သွားတယ်ခင်ဗျာဒီယူအန်နီးရဲ့နေရာကဦးလေးတယောက်ကသူကအမဲလိုက်နေနဲ့ပြန်လာတယ်ဒီမှာသူတို့နဲ့ပြည့်ရင်မှအတူဦးလေးကြီးပြတ်သွားလိုက်တယ်ခင်ဗျာဒီဟာကကျွန်တော်တို့ညီမျိုးသွားလိုက်တယ်ခင်ဗျာဒီမှာသူတို့ဒီဦးလေးကအမဲလိုက်တာဆိုတော့သူကတူမီကလေးတော့ပါတယ်တရားတော့သူတို့ယူသွားတယ်
စစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့စခန်းကိုဝင်စီးတဲ့အတွေ့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။အခုလိုတိုက်ပွဲဖြစ်ပွားတဲ့နားကကောင်ဝက်ကျေးရွာခံတို့ကလည်းစစ်ကောင်စီတပ်ရှိရာမူဆယ်105မိုင်ကနေကောင်ဝက်ကျေးရွာအနီး PSDA စခန်းဖက်ကိုလက်နက်ကြီးပစ်ခတ်တဲ့တွေအကြာကြီးကြားရတယ်လို့အခုလိုပြောပါတယ
်။မနေ့3နိုင်ခွဲ4နိုင်လောက်မှဒီလူတွေကကားတွေနဲ့ဘယ်လိုစံတူအများကြီးပဲလာကြတယ်။ဒါတော့ကားတိုင်းကြားရပြီးတော့မှအဲ့ဒါကျွန်မတို့ကလည်းနိုးတာအဲ့ဒါဟိုဘယ်လိုပြောမလဲနားထောင်ကြည့်တော့ကဲအများကြီးပါဖြစ်လဲပေါ့အဲ့နဲ့ခဏလေးပြင်နေနေလိုက်တော့တိတ်နေကြောက်ပဲဟိုမိုးမလင်းခင်9နာရီခွဲ7နာရီလောက်ကြာမယ်ထင်တယ်အဲ့အချိန်တော့မှာပဲအမှသူတို့တွေကဟိုဒီတရားငမ်းမိုင်ပြကနေပြီးမှလည်းမကြီးနဲ့ပြတာကလေးတွေကိုဟောတုံတုံမကျမတို့ကမလာနေဆို
အခုလိုပြည်သူကကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့တယ်လို့အဲ့ဒီဒေတာဖက်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ဒေတာခန်တွေကတိုက်ပွဲတွေပုံမှန်ဖြစ်လာမှာမျိုးကိုစိုးရိမ်နေကြပါတယ်ဒီဒေတာသဘိုက်မှာတအန်းပလောင် TNL အဖွဲ့ကချင်လက်နက်ကိုင် KNA နောက်ကိုကန်လက်နက်ကိုင် MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတယ်လို့ပြည်သူစစ်အဖွဲ့တွေကလည်းအတော်များများရှိနေတာဖြစ်ပါတယ်
နားလောင်တင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ1925နဲ့30တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့အင်တာနက်ဆာမျက်နှာအပြင် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာမကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်္ဂါညစကားဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ကျွန်တော်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။မကြခင်အချိန်ပိုင်းအတွင်းမှာကျွန်တော်တို့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာပါ။အခုပထမဦးဆုံးတော့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုဗစ်ကာကွယ်ဆေးထိုးကြတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာရှိနေတဲ့မြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားတသိန်းခွဲလောက်ကိုကိုဗစ်ရောဂါကာကွယ်ဆေးထိုးနိုင်နိုင်ခဲ့ပြီလို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်မြန်မာရွှေ့ပြောင်းလုပ်သား2သိန်းကျော်ရှိတဲ့အထက်ကတသိန်းခွဲလောက်ကိုဗစ်ကာကွယ်ဆေးထိုးပြီးတာဖြစ်ပါတယ်ဘာအထောက်အထားမှပြစရာမလိုပဲလူတိုင်းဆေးထိုးနိုင်တဲ့အခြေအနေတွေအကြောင်း VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းဆိုရကစက်တင်ဘာလကနေစတင်ပြီးလေးလအတွင်းတနိုင်ငံလုံးအနှံ့ကိုဗစ်ကရောဂါကာကွယ်ဆေးထိုးနှံပေးနိုင်ဖို့ရည်မှန်းထားရမှာတရားမဝင်အထောက်ထားမဲ့တွေကကိုဗစ်ကာကွယ်ဆေးကိုနေရာအနှံ့မှာလိုက်လံထိုးပေးနေပါတယ်2022ခုနှစ်မှာထိုင်းမြန်မာနယ်စပ်တွေပြန်ဖွင့်ဖို့ရည်ရွယ်ထားတဲ့နယ်စပ်ကတက်ပြီနဲ့မဲဆောက်မြို့မှာလည်းလူတိုင်းနှီးပါးကိုကိုဗစ်ကာကွယ်ဆေးထိုးနှံဖို့တိုက်တွန်းနှိုးဆော်နေပါတယ်အခုဆိုရင်တက်ပြီနယ်တွေကမဲဆောက်တစ်ခုထဲမှာပဲမြန်မာတွေသသိန်းခွဲလောက်ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ခဲ့ပြီဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်မဲဆောက်ဆေးရုံကြီးရဲ့ထုတ်ပြန်ချက်ကတော့သသိန်းကျော်ပါပြီသသိန်းခွဲဝန်းကျင်လောက်ရှိတယ်ဆိုတော့မြန်မာအများစုပဲထိုးနှံနေတာမြတ်တရားတော်တော်များများတွေ့နေရဘာဖြစ်လို့မြန်မာတွေအထက်ကျထိုးရဆိုတော့အကြောင်းနဲ့ဆက်ရှိတယ်နံပါတ်၁ကတော့မိမိတို့ရဲ့မြန်မာတွေကန်ဆောင်ထားတဲ့စားစားတန်းတွေလက်မှတ်တွေတက်တန်းတိုးတဲ့အခါမှာအဲ့ဒီကိုဗစ်ထိုးနှံပြီးစီကြောင်းအထောက်အထားစာရေးမပြနိုင်တက်တန်းတိုးလို့မရဘူးတစ်ချက်နောက်ကလမ်းခီးအသွားလာဈေးသွားဈေးလွာပို့သွားဒီစာတွေမှာအဲ့ဒီကိုဗစ်ထိုးနှံပြီးကြောင်းမပြနိုင်ဘူးဆိုဒေသဆိုင်ရာရဲရံရစ်ပြီးတော့ငွေညစ်တောင်းခံနိုင်ပြီ
မဲဆောက်မြို့မှာခံမှန်းချေမြန်မာနှစ်သိန်းတဲ့မနေ့ရှိနေပါတယ်ကာခွေဆေးမထိုးနှံသေးရတဲ့သူတွေကတော့မြို့ပြင်နဲ့ဝေးတဲ့နေရာတွေကစိုက်ခင်းကလူတွေတောင်ရော်တွေမှာလှုပ်လှုပ်ကင်နေကြတဲ့သူတွေဖြစ်ကြပါတယ်ဒါပေမဲ့လည်းရက်ွက်လိုက်လိုက်လံထိုးပေးနေတဲ့အစီအစဉ်တွေလည်းလုပ်နေတာကြောင့်အများစုကတော့ကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့အခက်အခဲမရှိနိုင်ပါဘူးမဲဆောက်မြို့မှာလူစီကားတဲ့နေရာတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးမှာဖြစ်ကြောင်းအသိပေးကြေညာထားတဲ့အတွက်ဘယ်နေရာဘယ်ဒေသဘယ်မြို့နယ်ကမဆိုလာသူတွေကာကွယ်ဆေးထိုးနိုင်ကြပါတယ်အထောက်အထားလည်းမလိုအပ်တာကြောင့်လူတိုင်းထိုးနိုင်ခွင့်ရကြပါတယ်မဲဆောက်မြို့မှာရှိတဲ့အစ္စလမ်စာတင်ကျောင်းမှာလူ900လောက်ကာကွယ်ဆေးထိုးနိုင်ခဲ့ကြတယ်လို့တခြားမဲလမဖွတ်ဖတ်မြို့နယ်တွေမှာလည်းမြန်မာတွေကာကွယ်ဆေးထိုးနိုင်တာတွေရှိနေတယ်ဆိုပြီးပြည်ထောင်လုပ်ငန်းတွေလှုပ်ဆောင်နေတဲ့ကိုမန်းမျိုးမြင့်ကလည်းပြောပါတယ
်ထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေရောထောက်ထားချင်းချင်းရှိမြန်မာနိုင်ငံသား900ကျော်တို့အဲ့ဒါဒုတိယအကြိမ်မြောက်နေနဲ့တို့အဲ့ဒါကိုဗစ်ကာကွယ်ဆေးထိုးပေးတယ်လေစီအရောစကစီကမင်းစားပေါ့
ထိုင်းဆိုရကတနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ရင်မြန်မာပါဝင်နယ်စပ်တွေကိုပြန်ဖွင့်ဖို့ရည်မှန်းထားပါတယ်စုစုပေါင်းကိုဗစ်အတီးပြုလူနာ 2,800 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာကာယောဂါကာကွယ်ဆေးတွေနေရာနှံ့ထိုးပေးနေတာကြောင့်နေ့စဉ်အတီးပြုလူနာအရေးအတွက်လည်းတိတိတသာကျဆင်းသွားပြီးဒီနေ့နိုဝင်ဘာလ23ရက်နေ့အင်္ဂါနေ့မှာအတီးပြုလူနာ 9,000 ကျော်သာရှိပါတယ်အခုလိုမျိုးကူးစက်မှုတွေကျလာတဲ့အတွက်ထိုင်းအစိုးရကနိုင်ငံတကာခီးသွားတွေကိုပြန်လည်ဖိတ်ခေါ်နေပြီးနေဆက်စီးပွားရေးပြန်ဖွင့်နိုင်ဖို့လည်းစီစဉ်နေပါတယ်ရှင်
မအေးမတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာသတင်းအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အ အောင်နောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီးမဖြစ်မနေတက်မခိုင်းသင့်မဲတဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ Cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာ6မိနစ်နိုင်ရင်ပိတ်နှာခေါင်းစီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းစီးမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစီးတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစီးအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းစီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမကြခင်အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်လန်ဒန်မြို့မှာခရစ်စမတ်အတွက်ပြင်ဆင်နေကြတဲ့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ကဘာတလွားမြို့ကြီးတွေမှာခရစ်စမတ်အတွက်အလအပပြင်အစင်တစားတွေကိုပြင်ဆင်နေကြပါပြီ။လန်ဒန်မြို့လေကောင်ကမီးမိတ်တုပ်မီးပွင့်တွေကနေသမန်းဝင်ဘရဆဲမြို့လေကောင်ကထီချူပင်ကြီးအထိခရစ်စမတ်အတွက်ပြင်ဆင်နေတာတွေကိုတွေ့ရမှာပါ။ခရစ်စမတ်ပွဲတော်အတွက်မြို့တော်တွေမှာဘလို့ပြင်ဆင်နေကြသလဲဆိုတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ပြပေးထားပါရခင်ဗျာ
။လန်ဒန်မြို့ရဲ့အထင်ကြီးလမ်းတွေအားလုံးခရစ်စမတ်မီးတွေထွန်းညှိထားပါတယ်။region လမ်းမပေါ်မှာကောင်းကင်နတ်သမီးပုံတွေကိုထိုးညှိကြလို့ Oxford လမ်းမပေါ်မှာလည်းကျဲမိတ်တုပ်တွေကိုချိတ်ဆွဲထားပါတယ်။ Carnaby လမ်းထိရောင်စုံမီးတွေကိုအလှဆင်ထားတာမို့ British တွေရဲ့အသင်းလုံးဖြစ်တဲ့မြို့တော်လန်ဒန်ဟာ Christmas ရာသီအတွက်အသင့်ဖြစ်နေပါပြီ။ပထမဆုံးအကြိမ်ဖြစ်မြို့တော်ရဲ့အဓိကကျတဲ့လမ်း20ကိုတရက်တည်းမှာပဲအလှမီးတွေထိုးညှိပြသနိုင်အောင်ထိန်းညှိထားတာဖြစ်ပါတယ်။ဇီဝဲ့သူတွေကိုမီးတွေနဲ့ဆွဲဆောင်နိုင်မယ်လို့မျှော်လင့်ထားပါတယ်။လန်ဒန်မြို့လယ်စီးပွားရေးလုပ်ငန်းပေါင်းစုတွေကခန့်မှန်းထားတာကတော့လန်ဒန်မြို့လေကဝက်ဟမ်အနေနဲ့ဒီနှစ်ဆောင်းရသည်ပြီးရင်ဝင်ငွေစတာလင်ပေါင်း 1.2 ဘီလီယံဒေါ်လာ 1.6 ဘီလီယံလောက်ရမယ်လို့ဆိုပါတယ်။မြို့စုံဘက်ကိုနည်းနည်းလေးထွက်လိုက်ရင်တော့တော်ဝင်ရုခဥယင်ဖြစ်တဲ့ Q ရက်ကွက်ကလည်းရာသီပွဲတော်အတွက်အဆင်သင့်ဖြစ်နေပါပြီ။ညဘက်လမ်းလျှောက်ထွက်ဖို့ 1.9 ကီလိုမီတာရှည်တဲ့ရှောက်လမ်းလေးကိုမီးဆိုင်တွေနဲ့စီတန်းလှဆင်လာတာကိုတွေ့မြင်ရပါတယ်။လမ်းတစ်လျှောက်မှာတက်ဆင်မှု14ခုရှိပြီးတော့မီးအလှ3မျိုးကိုတွေ့ရမှာဖြစ်ပါတယ်။မီးအလုံး3000ကိုတက်ဆင်ဖို့မီးကြိုးအရှိ15မိုင်ခွဲကျော်လောက်ကိုတုံးဆွဲခဲ့ရပါတယ်။တစ်ပင်တွေကိုမီးဆင်တဲ့အဖွဲတစ်ဖွဲကတော့ဟော်ဒီတစ်ပင်ကြီးတွေမှာမီးပွင့်လေးတွေတက်ဆင်ဖို့မီးကြိုး3ကီလိုမီတာလောက်တုံးခဲ့ရပါတယ်။တစ်ပင်စုဆောင်သူအကြီးခဲကေဗင်မာတင်ကတော့တစ်ပင်တွေမှာမီးဘလို့ခက်ခက်ခဲသူတို့ဆင်ခဲ့ရတယ်ဆိုတာကိုအခုလိုပြောပါတယ
်။ This year we've been just over 4 weeks for installation and it's been a really big task.
ဒီနေ့တော့ကျွန်တော်တို့4ဘက်လောက်မီးဆင်ပြီးပြီ။ဘယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ဒါဟာကျွန်တော်တို့တက်ဆင်ခဲ့သမျှအများဆုံးတစ်ပင်တွေမှာမီးဆင်ခဲ့တာဖြစ်ပြီးတော့ကျွန်တော်တို့အတွက်ထောက်ပံ့ရေးပစ္စည်းပြက်လက်မှုတွေကလည်းအိမ်မက်ဆိုးတွေဖြစ်ခဲ့ရပါတယ်ဒီကိုအကူအညီပေးဖို့ရောက်လာတာမို့ကျွန်တော်တို့တွေကတယောက်မှနားရမရှိခဲ့ပါဘူ
းတစ်ပင်တွေစူးစီးထားရှိတဲ့မှန်လုံရင်ရဲ့ရှေ့မှာရေကန်တစ်ခုရှိပြီးအဲ့ဒီတောက်ပတဲ့မီးဆိုင်တွေနဲ့ရေပန်းတွေရှိရမှာလမ်းကလေးကိုအဆုံးသတ်ပါတယ်ဘယ်လ်ဂျီယံနိုင်ငံမှာတော့18မီတာအမြင့်ရှိတဲ့ Christmas တစ်ပင်ကို Brussels မြို့ရဲ့ Green Place နေရာမှာ site ထူထားပါတယ်ဒါဟာမြို့လေကောင်ကိုလူအများကြီးရောက်လာအောင်ဆွဲဆောင်မဲ့ Christmas ဇီးကွက်ရဲ့ပထမအဆင့်ပဲရှိပါသေးတယ် Christmas ပွဲအတွက်အခုလိုပြင်ဆင်နေကြပေမဲ့လည်း COVID-19 ကူးစက်မှုမြင့်တက်လာတဲ့အပေါ်မှာလည်းစိုးရိမ်မှုတွေရှိနေပါတယ် Belgian ဆိုအားကတော့နှာခေါင်းဆီးတွေသုံးမှုနဲ့အိမ်ကနေအလုပ်လုပ်ဖို့စီမင်းသစ်တွေကိုကြီးညာထားပါတယ်သို့ပေမဲ့လည်းမြို့လေမှာ site ထူမဲ့ထင်းယူပင်ကြီးကိုလှူဒန်းသူPaul Poro D Thinyu Bin Ji ya myo lin chin ye tin ki da ba
After two almost two difficult years I think it's
Kaden na nit da kala pi naw ma pou man bwa rwe ko pyan le sa thu wo taku lout da kaung ma de
American Piron Zoo New York ka name ji Bardock Goodman Stores an ji ma ro nit sin a la ye twet a thu season rwe ko sa tin ni ba bi a pho tan sai kan pisu rwe yaung ne Fifth Avenue ka kong dai ji so yin le ရာသီပွဲတော်အတွင်းကြိတ်ကြိတ်တူစီကားတဲ့ခရစ်စမတ်ဇေယောင်ပွဲတွေကြောင့်နာမည်ကြီးပါတယ်။ဒါတွေအလုံးကအခိုက်တန့်လေးပါပဲ။ကပ်ဘီကာလအတွင်းမှာလူချင်းခွဲခွာနေခဲ့ကြပြီးနောက်လူတွေအတူလာပြီးပျော်ရွှင်တဲ့အခိုက်တန့်လေးတွေကိုရကြဖို့ဒီလိုစိတ်ကူးနဲ့ရောင်းချတာပါလို့အယောင်စီးတွေကပြောဆိုနေကြပါတယ်ခင်ဗျာ
။ကိုမြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။ ခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားတော့မှာမို့ပထမဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့စပါမယ်ကျေးဇူးတော်နှင့်မိသားစုညစာဆင်နွှဲဖို့အမေရိကန်နေပြင်ဆင်နေကြမှာပဲကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့တတိယမြောက်အာဖြစ်ကာကွယ်ဆေးထိုးဖို့လူသူတွေလည်းထပ်ထိုးကြဖို့ကျမကြီးအာနာပိုင်တွေကတိုက်တွန်းနေပါတယ်မရှဲကွင်းပြပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ဘရိတ်ကန်ပြည်တော်စုမှာအားလရဲ့ရာသီစတင်တဲ့ကျေးဇူးတော်နေ့မှာမိသားစုတွေပြန်လည်ဆွံ့စည်းကြဖို့ကိုဗစ်ကာလမတိုင်ခင်ကလိုခရီးသွားသူတွေများလိမ့်မယ်လို့ခန့်မှန်းထားပါတယ်ကိုဗစ်ကူးစက်မှုပြန်မြင့်လာချိန်မှာအခုလိုတွေ့ဆုံကြတာတွေဟာကူးစက်မှုအန္တရာယ်လည်းရှိနေတာဖြစ်ပြီးအသက်၅နှစ်အထက်ကလေးငယ်တွေအပါအဝင်အမေရိကန်26ရာခိုင်နှုန်းဟာကာကွယ်ဆေးတစ်ကြိမ်မှတော့မထိုးရသေးဘူးဆိုတာကိုတာဝန်ရှိသူတွေကသတိပေးနေတာပ
ါ If you are vaccinated and hopefully you'll be boosted too
ကိုဗစ်အဖြစ်ကာကွယ်ဆေးအပါအဝင်ဆေးထိုးထားသူတွေကျေးဇူးတော်နဲ့ညစာစားပွဲမိသားစုနဲ့အတူဆင်နွှဲနိုင်ပါတယ်အဲ့ဒီလိုလုံးလို့မရစရာဘာအကြောင်းမှမရှိပါဘူးကျွန်တော်တို့စိုးရိမ်တာကကာကွယ်ဆေးထိုးမထားတဲ့သူတွေအတွက်ပါဘာလို့လဲဆိုတော့လူမှုအတိုင်းဝိုင်းထဲမှာသူတို့ကနေတဆင့်ယောဂါကူးစက်နိုင်တာကြောင့်ပ
ါသမရဘိုင်ဒန်ဆွေရရဲ့ကိုဗစ်ကာကွယ်ဆေးထိုးမှုစီမင်းချမှတ်ထားတဲ့အစီအစဉ်ကလည်းအခက်ကြုံနေပါတယ်ဝန်ထမ်းလုပ်သားတရားအထက်ရှိတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးမှုအစိုးရကစီမင်းချမှတ်ထားတာဖြစ်ပေမဲ့အခုခါမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားနိုင်ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်တုန်းက Republican တဦးဖြစ်တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က Federal အစိုးရရဲ့မဖြစ်မနေကာကွယ်ဆေးထိုးရမယ်ဆိုတဲ့စီမင်းအတိုင်းလိုက်နာဆောင်ရွက်မဲ့လုပ်ငန်းတွေကိုအပြစ်ပေးအရေးယူမဲ့ဥပဒေပြဋ္ဌာန်းလိုက်တာကြောင့်စေယုံတွေလုပ်ငန်းတွေ Disney World စတဲ့နေရာတွေမှာကာကွယ်ဆေးထိုးမှုအစီအစဉ်ကိုရပ်ဆိုင်းထားပါတယ်
And I think it's something that's going to make a big difference. ဒီတော့များအတွက်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်
ဒီကိစ္စမှာတော့ပြည်နယ်တွင်းနေထိုင်သူတဦးချင်းစီရဲ့အခွင့်အရေးကိုလေးစားရပါမယ်
ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ရဲ့ကာကွယ်ဆေးမဖြစ်မနေထိုးဖို့ဂျိုးပန်အထောက်ရဲ့အစီအစဉ်ဟာခုအခါမှာအတိုက်ခံ Republican တွေရဲ့စန့်ကျင်မှုတွေနဲ့ကြုံလာနေရတာဝ
ါ Now it's become a political fight
အခုတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံထိပ်တန်းတာဝန်ရှိသူတွေကြားအခြေတင်ဖြစ်တဲ့အနေအထားထိရောက်လာပါပြီ Florida ပြည်နယ်မှာတွေ့နေရသလိုတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒီကိစ္စနဲ့ပတ်သက်ပြီးသူတို့စန့်ကျင်ရပ်တည်ပြတာကိုတွေ့ကြမှာပါ Federal အစိုးရ Biden အစိုးရဖွဲ့နေတဲ့အဲ့ဒီပြည်နယ်တွေနဲ့ထိတိုက်ရင်ဆန်နေပါပြီ
လူတွေကဝယ်ဈေးထိုးလာအောင်ဂျိုးပန်းအထုတ်နေကြတဲ့အချိန်ထဲမှာတချို့ကတော့နှာခေါင်းကြီးမဖြစ်မနေတက်ရမယ်ဆိုတဲ့စည်းကမ်းကိုလျှော့ပေးဖို့အဆင်သင့်ဖြစ်နေပါပြီ။ Washington DC မြို့တော်ကအဆောက်အဦတွေအတွင်းနှာခေါင်းကြီးတက်ရမယ်ဆိုတဲ့စီမင်းကိုဒီသတင်းပတ်အတွင်းပြန်ရုပ်သိမ်းမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်အောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့ကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့အင်္ဂါညဇဂဝိုင်းအစီအစဉ်ကိုတင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်မှာလက်ရှိအားဖြင့်ရခိုင်တပ်မတော် AA နဲ့စစ်ကောင်စီနှစ်ဖက်စလုံးကစစ်တိုက်လို့တဲ့ဆန္ဒပြင်းပြထန်ထန်ရှိကြပေါ်မပေါ်ဘူးလို့ထိတ်တန့်ရခိုင်နိုင်ငံရေးသမားတဦးက VOA ကိုပြောပါတယ်။ဒါပေမဲ့လည်းရှုပ်ထွေးနေတဲ့မြန်မာနိုင်ငံရေးအခင်းအကျင်းကြောင့်နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိယီဆဆကာဝါအနေနဲ့ရခိုင်ပြည်မှာဒီတက်ခိုင်မာတဲ့ညဉ့်ဉန်းရေးတည်ငြိမ်မှုရဖို့အများကြီးဆွမ်းဆောင်ပေးနိုင်မယ်မထင်ဘူးလို့ရခိုင်မျိုးသားပါတီ ANP ရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောကပြောပါတယ်ဒီအကြောင်းကိုကြော်ကြော်သိန်းကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
ကြော်ဦးလာစော VOA နဲ့ဆက်သွယ်မေးမြန်းဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
မင်္ဂလာပါမင်္ဂလာပ
ါဒီနိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌ UAE ဆဆကာဝါပေါ့နော်သူရခိုင်ကိုလာတယ်ဆိုတော့ရခိုင်လာတဲ့အထဲမှာဆရာတို့နဲ့လည်းတွေ့တယ်လို့ကျွန်တော်တည်ထားရတာရှိပါတယ်ဆိုတော့ဆရာတို့အဓိကဘာများပြောပြခဲ့ပါသလဲခင်ဗျာ
အဓိကကတော့သူ့အရင်တော့ရခိုင်နဲ့ပတ်သက်တဲ့သူအစာပြူထားတာတွေရှိပါတယ်အဲ့ဒါတွေကိုပြန်လဲလုပ်ဖို့ပေါ့လေပို့ဖို့ကိစ္စတခုနောက်တစ်ခုကသူကရခိုင်ကိုလာတဲ့မလာခင်နေ့မှာပဲသူကနေပြည်တော်တော့တယ်အဲ့ဒီအခုဝန်ကြီးချုပ်နဲ့တွေ့တယ်ပေါ့နော်ပြည်ဦးစီးချုပ်နဲ့ဝန်ကြီးချုပ်နဲ့တွေ့တယ်အဲ့တော့ဝန်ကြီးချုပ်နဲ့တွေ့ပြီးတော့သူပြောတဲ့အတိုင်းဆိုရင်သူကဒီ AA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထောင်မြတ်နိုင်တဲ့လေသူကဇုံနဲ့အင်လိုက်ရှိတယ်ပေါ့နော်အဲ့တော့
ဟုတ်ကဲ့
အဲ့တော့သူကအဲ့ဒီမှာရခိုင်မှာဒီတစ်နှစ်ပြည့်သွားတဲ့ချိန်မှနေသဘောမျိုးတိုက်တက်ဆိုင်ရာရောက်လာတာပေါ့ရောက်တော့သူကအဲ့လိုငြိမ်းချမ်းရဲ့အခြေအနေကိုဆက်လက်ထိန်းထားရှင်နေထိန်းထားဖို့အတွက်သူ ဒီဘက်ဗမာတပ်မတော်ဖက်ကိုလည်းသူမေတ္တာရက်ခံထားတယ်ဒီအေဖက်ကိုလည်းသူပြောထားတယ်ပြီးတော့ဒီမှာသူဖော်ဆောင်စရာရှိတယ်နော် IDB လုပ်ငန်းနေတော့အဲ့ဒီခါလေးကိုတဲ့အကူအညီပေးရဂျပန်ပြည်အကူအညီပေးမှခါလေးကိုသူဆက်လက်လုပ်ဖို့အတွက်အစီအစဉ်ချဖို့လာတယ်အဲ့ဒီဟာကိုလည်းအဲ့ဒီအကြောင်းလည်းသူသူတင်းစကားပိုင်းရင်ခိုင်ပြည်အရှင်နေလဲခိုင်ပြည်ကနိုင်ငံရေးစိတ်ခိုးတာတင်းနဲ့တွေ့ဆိုတွေ့ပြီးစကားပြောရင်းလာတာပါအဲ့ဒီသဘောပါအဓိကတော့ဒါပါ
โอเคสรุปเสี่ยรู้ตูเนี่ยတွေ့တဲ့အချိန်မှာอธิกยาไล่တဲ့အချက်ကဘာလို့ပြောလို့ရပါတယ်ခင်ဗျာ
อธิกยาไล่တဲ့အချက်ကတော့ကျွန်တော်တို့ဒီရုပ်ဝတ္ထုပိုင်းဆိုင်ရာအနေနဲ့သူကတော့ရခိုင်မှာ IDB တွေအတွက်တော့ပတ်စံတွေတော်တော်များများသူကူညီထောက်ပံ့ပေးမှာပေါ့အဲ့ဒါကိုသူနီပွန်ဖောင်ဒေးရှင်းကနေပြီးတော့ဟို management လုပ်မယ်ဒီကအဖွဲ့အစည်းတွေနဲ့ပူးပေါင်းညီနိုင်ပြီးတော့လုပ်မယ်အဲ့ဒီဒီကိုရနောက်တစ်ခုကတော့ဒီသူကသူပြောတဲ့အထက်မှာတော့သူဆရာကြားတဲ့စကောင်းကတော့ဒီမြန်မာတပ်မတော်နဲ့အေးရခိုင်ကတ်တော်ကြားထဲမှာဖူးရှိနေတယ်ကျန်တော်မှအဂရီဘတ်တော်မျိုးပဲငញ្ញိုင်းရပိုးပြီးခိုင်ပါစေဘို့တဲ့ဒီထက်ကောင်းတဲ့အနေထားတစ်ခုကိုသူဖြစ်စေချင်တယ်ပေါ့သူတူဝါရတိုင်းဆိုတော့ gray zone ပေါ့အဲ့ gray zone မှာအဲ့ဒီအောက်ရှေ့မှာခီးတွေးတိုက်ခိုက်မှုတွေမဖြစ်အောင်တဲ့ gray zone မှာ management လုပ်ဖို့တဲ့အချင်းချင်းလေးတစ်ခုကိုသူက addition နဲ့အခုသူဟိုဘက်လည်းပြောထားတယ်ဒီဘက်လည်းပြောထားတယ်လို့တော့ပြောပါတယ
်ဟုတ်တယ်ဆရာကိုရိုင်းကโอเคဆရာကိုရိုင်းကသူနဲ့တွေ့ပြီးတော့စကားပြောခဲ့ရတယ်ဆိုတော့အဲ့ဒီလိုသူနဲ့တွေ့ဆုံစကားပြောခဲ့ရတာကနေပြီးတော့ရခိုင်ပြည်မှာဒီထက်ပိုပြီးတော့ခိုင်မာတဲ့တင်းရင်အေဂျင့်ရဲ့အတွက်ဆရာဘလောက်ထိစိတ်အေးရတဲ့ခံစားချက်မျိုးရပါတယ်လဲဆရာ
ကျွန်တော်ကတော့အဲ့လောက်ကြီးသိအကြီးကြီးမားမားတော့ခိုင်မာကြီးပေါ့လေတကယ်ဒီထက်ပိုကောင်းလာတဲ့ငញ្ញရဲ့အရှင်းတစ်ခုကိုရောက်သွားရင်ဥပမာဆိုတော့ဟိုဘိုင်လက်ထရထိုးတာလို့ပေါ့နော် NCA ကတော့တော်တော်ဝေးပါတယ်ဘိုင်လက်ထရထိုးအစင်ရောက်ဖို့အဲ့လောက်ကြီးလဲသူမျော်မှန်းတယ်လို့ပေါ့တော့အရှင်းတူလို့တက်မှာတော့ရောက်နိုင်မှာမဟုတ်ဘူးသူလိုချင်တာကတော့အဲ့လိုပေါ့လေပူခိုင်မှလဲဆိုတော့ဘိုင်လက်ထရလို့ထင်းချင်းတစ်ခုပြောက်ဖို့အတွက် gray zone ပေါ့လေဒီမှာဟိုဘက်ကလည်းထင်းချိုတာဒီဘက်ထင်းချိုတာ area တွေမှာသူနှစ်ဖက်ဖက်ညီနိုင်မဲ့အဖွဲလေးတွေကိုသူကလိုချင်တယ်ဒီဟာကတော့ဆစ်ချင်းဖြစ်နိုင်မလို့တော့ကျွန်တော်တော့မထင်ဘူးဖြစ်နိုင်တော့ကောင်းတော့ပေါ့နော်ဘာလို့ဆိုနှစ်ဖက်စလုံးမှလဲအခုကျွန်တော်တို့ခိုင်မှရှိတဲ့နေထားကတော့နောက်ထပ်လုံးကတော့ဒီစစ်တိုက်လိုတဲ့ဆန္ဒကတော့တိတ်ပြင်းပြင်းထန်ထန်ရှိကြပုံတော့မပေါ်ဘူးတမန်တော်ဖက်ကပေါ့ဒီကျွန်တော်တို့ဒီရခိုင်တပ်တော်ဖက်ကပေါ့ရခိုင်တပ်တော်အနေနဲ့လည်းသူထိန်းချုပ်တတ်တဲ့ area တွေမှာသူ့ရဲ့ပေါ်ပါလေဖက်ပေါင်းစုံတိဆောင်ကြီးတွေပေါ့နော်တိဆောင်ကြီးလုံနေတယ်ဟိုတက်ဆိုတော့တက်ရဲ့ခိုင်မအောင်လုတာပေါ့တခြားဖော်ပြရေးလုပ်ငန်းတွေပါတယ်လုံနေဆိုတော့သူ့အတွက်လည်းစစ်မဖြစ်တာတွေ့ပဲပဲအဲအချိန်ကအချိန်နေကောင်းတစ်ခုကိုဖန်တီးထားနိုင်တဲ့သဘောမျိုးဆိုတော့ဒီ floating တော့ वाले တော်လိမ့်မယ်ဒါပေမဲ့ဒီကြားထဲမှာဗမာပြည်နိုင်ငံရေးကလည်းအမတန်ရှုပ်ထွေးတဲ့အတွက်ကြောင့်အဲ့လိုတရဝင်းအော်တရဝင်းခင်းကျင်းလုပ်ဖို့ဆိုတာမျိုးတော့ကျွန်တော်တော့မမျော်လင်းမျော်လင်းလို့တိတ်မရနိုင်ဘူးဖြစ်နေ
။ဟော
ရဖြစ်နိုင်တော့ကောင်းတာပေါ့
ဟုတ်ကဲ့ခင်ဗျမစ္စတာဆဆာကာဝါကရခိုင်ငင်းချန်တည်ငင်းရေရခိုင်မှာရရှိခိုင်မှာလည်းငင်းချန်ရဖို့ဘာကြောင့်အထူးတလဲစိတ်ဝင်စားပြီးတော့အခုလိုကူဖိရင်ဖြီးလုပ်နေတယ်လို့ရောဆရာတို့နားလည်မိပါခင်ဗျ
အဲကျွန်တော်တို့နဲ့ဗျာဟိုလွန်ခဲ့တဲ့နှစ်ပေါ့နော်နိုဝင်ဘာမှာတွေ့ရဟိုတို့နှစ်ကြိမ်သုံးကြိမ်တွေ့ဘူးတယ်နောက်ဆုံးတစ်ကြိမ်တွေ့တော့နိုဝင်ဘာ7မှာပေါ့နော်7မှာတော့သူကအဲ့ဒီနေပြည်တော်ကအပြန်ယူကော့ဘွဲပြီးသားမှာသူနေပြည်တော်တစ်ခေါက်သွားတယ်အဲခိုင်မာတော့ယူကော့ဘွဲနဲ့မဖြစ်ဘူးပေါ့နော်အဲ့တော့သူကနေပြည်တော်ပြန်လာတဲ့အခါမှာဒီဆဆတာဝါကနေပြီးတော့ကျွန်တော်တို့ကိုသတင်းဟိုစကားပြောခိုင်းတယ်ပေါ့စကားပြောခိုင်းတယ်ကတက်မလို့ဖက်ကဟိုသတင်းစကားတစ်ခုကိုไอ้ไข่ตั๋วสีโปปิโปပြောတယ်အဲ့တော့ไอ้နောက်ပိုင်းမှာตะไคร้ยูโกเปนะปะตะไคร้ตั๋วก็สาเรทุบตําတော့ปะกูเปลี่ยนไปสาทุบเนี่ยตัวละอูจาแล้วมาไอ้หลูยายีตบอดีญูเลติคูยะตัวได้ไอ้ตําတော့ก็ทุบได้สาแล้วมาไอ้ตัวรู้เนี่ยปี้ๆแทนๆไตไข่หนีเกเรยังเราอาจารย์เผ่โลดอกชอกต้งลาได้เอเอโกอาจารย์เผ่สรวะหาโตต้งတော့ဖြုတ်လိုက်တယ်ပြီးတော့ไอ้ဒီကနေစပြီးတော့ไตป่วยได้ยัดลาราหาသူရောက်ခါနီးလေးမှာကတ်ပြီးတော့အဲ့ဒီဘောင်းတော့ဖက်မှာဖြစ်တယ်။အဲ့ဒီအစပိုင်းကတော့ရခိုင်မှာဝင်တဲ့ချိန်မှာဒီလိုပြဿနာလည်းမဆိုးသေးဘူးเนาะဒီအာနာပြောင်းလဲပြီးပါလည်းမဖြစ်သေးဘူးမဖြစ်သေးတော့သူ့အနေနဲ့ရခိုင်ကိုစိတ်ဝင်စားလို့ဆိုတော့ငြိမ်းချမ်းလှုပ်ဖို့လည်းပြောရင်ကန့်လှန့်ရင်ရခိုင်ရဲ့ဆိုတာကပထဝီနိုင်ငံရေးဆုံချက်လို့ဖြစ်နေတာကိုအဲ့ဒီစိတ်ဝင်စားမှုဖြစ်တယ်လို့ယူဆရတယ်။အခုကြတော့လည်းနိုင်ငံရေးပြောင်းလဲတဲ့ကြီးမှဖြစ်လာတယ်တနည်းမြောက်နဲ့လေသူရဲ့သူကျူပန်းခဲ့တဲ့အောင်မြင်မှုတစ်ခုရဲ့တစ်နှစ်မြောက်နေ့လည်းဖြစ်လာတယ်။နောက်မြန်မာပြည်ဆိုတာကလည်းဟိုကျွန်တော်တို့အမေရိကကဟိုတန်တမာကြီးတယောက်လာသွားတယ်။နောက်မစ္စတာဆွန်ကော့ရှင်လာတယ်။န နောက်အရှေ့တောင်အရှေ့ဒိဆာရေနောက်အိန္ဒိယလည်းစိတ်ဝင်စားတယ်ရုရှားကလည်းစိတ်ဝင်စားတယ်ဆိုတော့ဂျပန်အနေနဲ့လည်းပဲသူရဲ့ဟိုဂျပန်နိုင်ငံတော်အတွက်သူရဲ့ mission တစ်ခုအနေနဲ့ဂျပန်နိုင်ငံရဲ့ role ကိုမြင့်ဖို့အတွက်ဂျပန်နေနဲ့ဝင်လာတယ်လို့ပဲကျွန်တော်ယူဆတယ
်ဆိုတော့သူအခုနောက်ဆုံးလာသွားပြီးတဲ့နောက်ပိုင်းမှာမစ္စတာဆာဆာကာဝါလာသွားတဲ့အချိန်ကနေဆရာနဲ့ကျွန်တော်နဲ့အခုပြောနေတဲ့အချိန်ဒီကာလအတွင်းမှာဘာတွေများထူးထူးခြားခြားပြောင်းလဲတဲ့အခြေအနေတွေရှိပါလဲဆရာ
လောလောဆီတော့ဘာမှသူလာသွားတဲ့အတွက်ကြောင့်ဒီဘက်မှာဘာမှထူးထူးခြားမရှိပါဘူ
းဟုတ်
ထူးခြားပြောင်းလဲမှုပေါ့နိုင်ငံရေးရောစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာထူးခြားပြောင်းလဲမှုတော့လောလောဆီဘာမှမရှိအောင
်ဟုတ်ကဲ့မစ္စတာဆာဆာကာဝါကဒီခိုင်ပြည်ငင်းချမ်းရေးအတွက်ရရှိခိုင်မာတဲ့ငင်းချမ်းရေးအတွက်ပေါ့လေဘယ်လောက်များအထောက်အပူပြုမယ်လုပ်ပေးနိုင်မယ်လို့ရောဆရာကိုယ်လည်းမျှော်လင့်ပါတယ်လေခင်ဗျာ
ကျွန်တော်ကတော့အများကြီးလုပ်ပေးနိုင်တော့မပြောလင့်ဘူးဒါကဘာလို့ဆိုတော့ဒီဟာကပမာဒီအခုလောလောဆယ်ပမာဒီမှာတော့ crisis ကကြီးနေပေါ့ဗျာဟုတ်လားကြီးနေဆိုတော့တရှိချင်းကြလို့ရှိရင်တော့အဲ့ဒီပမာပြည်ကအာဏာကိုရှုပ်ကိုင်နိုင်တဲ့အင်အားစုနဲ့ဒီခိုင်တက်တော့ကြားထဲမှာတော့ political contract တစ်ခုတော့လုပ်ရမယ်အဲ့ဒီကိစ္စကတော့သူ့အနေနဲ့ဆုံးဆောင်နိုင်မှာမဟုတ်ဘူးဟု
တ်
အဲ့တော့အဲ့ political contract ပဲအဲ့တချိန်ကြရင်တော့အဲ့ဒီစဝဲမှာ contract ပြဖြစ်ရှင်လည်းဖြစ်မယ်။ဒါမှမဟုတ်ဒီမှာကလည်းဒီရခိုင်တပ်တော်အနေနဲ့သူတို့ရဲ့မှာလည်းသူတို့ရဲ့လမ်းစဉ်ရှိတယ်သူတို့မှာလည်း drain တွေရှိတယ်ဆိုတော့အဲ့ drain ကိုအကောင့်တွေပေါ်ဝတ်ကျဲအဲ့ political contract နဲ့တွေ့ဆုံပြီးတော့ဒီကြတော့ပါဖြစ်မယ်။အဲ့ဆိုဒီခိုင်ရဲ့အနေထားကလည်းဘယ်လိုခေါ်မလဲကတကယ်ထူးခြားတဲ့ identity ပဲ။တခြားဒီစားတွေနဲ့မတူဘူးအခုအနေထားကလူထုအနေထားရောဒီခိုင်တက်တော်ရဲ့အရင်အနေထားနော်ဒီဟာကတခြားဟောပေါ့အကုန်လုံးအရင်တော့လို့ဟိုပညာရေးညီလာခံတို့ဟာမျိုးမဟုတ်ပဲဦးနှစ်ဖက် contract တစ်ခုနဲ့လောက်အောင်တကယ်လည်း contract က agreement တစ်ခုနဲ့ compromise တစ်ခုနဲ့အဆင်ပြေသွားမယ်ဆိုရင်တော့ကောင်းတာပေါ့အကယ်လို့အဆင်မပြေဘူးဆိုရင်လည်းအဲဒါစစ်ပွဲဆိုတာကတော့ပြောလို့မရဘူးနော်ဘာလို့ဆိုတော့အင်အားတွေတည်ဆောက်ထားကြတယ်ဟိုမြန်မာတက်မတော်ဘက်ကလည်းသူ့မှာလည်းချင်းမီလက်နဲ့တွေပါနဲ့ဒီဘက်ကလည်းပြည်သူလူအဖို့မဲ့ကိုခိုင်တက်ကိုခိုင်မှာတိစောက်ရမှာဆိုရင်စစ်ပွဲနဲ့ဖြစ်ရှင်းမလား political contract နဲ့ဖြစ်ရှင်းမလားဆိုတဲ့ပြဿနာရှိတယ်။အဲ့ဒီဟာအတွက်တော့ဆက်ဆံကာဝါအနေနဲ့တော့ဆုံးဆောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူး
။ဟောဆိုတော့ဥမာဆိုကြပါစို့ဆရာရဲ့မစ္စတာဆာဆာကာဝါကဝင်ပြီးတော့မလုပ်ပေးဘူးမပြောပေးဘူးသူမပါဘူးဆိုရင်ရောရခိုင်ပြည်မှာခိုင်မာတဲ့ငြိမ်းချမ်းရေးရဖို့မဖြစ်နိုင်ဘူးလားခင်ဗျာ
။ဟုတ်အဲ့ဒီခိုင်မာရဲ့ငင်းရဲ့အတွက်တော့ဟိုပါပေါ့လေကျွန်တော်တို့ဒီတာတိယအားစုတစ်ခုတော့လိုပါတယ်ဒါကတော့ဘယ်နိုင်ငံဖြစ်ဘယ်နိုင်ငံရေးမှဖြစ်ဖြစ်ဘယ်လူမျိုးမှဖြစ်ဖြစ်ဒါကတော့ရှိမှာပေါ့ဒါပေမဲ့အဲ့ဒီခိုင်ကန်နာမှာတော့သူ့အနေနဲ့ပေးပါအလကလေးအဲ့ဒါနေပြီးတော့ပံပုတ်ကူညီနိုင်မှုတော့ဆင်းတော့ရှိတာပေါ့ဒါပေမဲ့အဓိကတော့နှစ်ဦးနှစ်ဖက်ပါပဲ
ဟုတ်ကဲ့ခင်ဗျအ
ဲ့တာတိယအားစုကဘာလို့ဆိုတော
့ဟုတ်ကဲ့ပါခင်ဗ
ျသူ့အနေနဲ့ကြတော့ဒီတာတိယအားစုကိုနည်းနည်းကူညီပေးနိုင်စရာဆက်ဆက်တာဝါနဲ့ဒီတက်ချုပ်ကြီးနဲ့ကြမှာတော့အင်မတန်ဘောပရိုခေါ်မလဲယုံကြည်တဲ့ဆက်ဆံမှုမျိုးရှိတယ်လို့ယူဆရပါတယ
်ဟုတ်ကဲ့အခုလက်ရှိတည်ငြိမ်နေတဲ့အခြေအနေကနေပြီးတော့ဒီထက်ပိုပြီးတော့ခိုင်မာတဲ့တည်ငြိမ်မှုဒီထက်ပိုပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရဖို့အတွက်ဆိုရင်ဆရာအမြင်အဖြစ်ပေါ့နော်အဓိကဘာလုပ်ဖို့လိုမယ်လို့ဆရာယူဆပါလဲ
ဒီထက်အရှင်းမြင်တဲ့ဟိုဟောပေါ့မကအဂရီမန့်ပေါ့နော် bilateral agreement မျိုးဆိုရင်တော့ဟောင်းတယ်ဒါပေမဲ့ဒီအားလေးကျွန်တော်ကသိဖြစ်နိုင်မလို့မထင်ဘူးမထင်ဘူးဆိုတာကဘာလို့ဆိုတော့ဒီဤတက်ဒီခိုင်းတက်တော်အနေနဲ့လေသူ့မှာကမဟာမိတ်အဖွဲ့အစည်းတွေရှိသေးတယ်သူတယောက်တည်းဖောက်လို့လို့ရတဲ့ကိစ္စမျိုးမဟာမိတ်အဖွဲ့အစည်းတွေရှိတယ်အခုကနိုင်ငံတကာဆက်ဆံရေးဆိုတာလေသူကခိုင်းတော်နဲ့လေတော်ရုံတန်ရုံသူကဟိုအရင်တော့ကလို့ဟုတ်ပါတော့တော်လိုက်အင်အားစုတပုံတိတိလေးမဟုတ်တော့ဘူးတော်တော်နိုင်ငံတကာမှာရောဟောနည်းနည်းဟိုလောက်လောက်စားစားလေးလေးစားစားဆက်ဆံရတဲ့အခွင့်အရေးတခုဖြစ်သွားပြီနောက်ရေဆိုင်မှာမွတ်စလင်ကိစ္စတွေလည်းရှိတယ်အဲဒီမွတ်စလင်ကိစ္စတွေပါဆိုလည်းခိုင်းတက်တော်နဲ့စကားပြောမယ့်အနေထားဖြစ်ကိုရောက်လာတယ်အဲ့တော့သူ့အနေနဲ့လည်းဒီလက်ရှိဆိုရနဲ့အဲ့လိုအရှင်းမြင်တဲ့ဆက်ဆံရေးတွေပါလေထိုးထောင်လိုက်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာဆက်ဆံရမှာကြတော့ဒီလက်ရှိအစိုးရရဲ့ဒီကြေတမတစီကအမတန်အားနည်းနေတဲ့အတွက်ကြောင့်ဒီဟာမျိုးအစ်ဒီချိန်မှာတော့သူကလုံးမယ်လို့တော့ကျွန်တော်မထင်ဘူးလုံးရှင်းစိတ်လေးရှိမှာမဟုတ်ဘူးအဲ့တော့ဒီဟာအဲ့လိုအစင်းမြင့်တဲ့ငိမ့်ချင်ရေးပုံစံမျိုးကတော့လောလောဆယ်မှာဖြစ်နိုင်မှာတော့မထင်ဘူးအဲ့ floating ပဲတွောနေလိမ့်မယ်ရှင်လေ
ဟုတ်ကဲ့ဗျလက်ရှိကဆရာဟလာ ဟိုတိုင်းပြည်တွင်းမှာကဟိုနေရာတချို့ပေါ့လေဟိုတိုင်းပြည်လို့မဟုတ်ရင်တော့မှနေရာတချို့မှာဒီငြိမ်မှုအားနေနေတယ်ဒီငြိမ်မှုမရှိဘူးဟလာလှုပ်လှုပ်ခက်ခက်အခြေအနေဆရာကပြောသလိုတိုင်းပြည်ရဲ့အခြေအနေကလုံးဝလှုပ်လှုပ်ခက်ခက်အခြေအနေဖြစ်နေတဲ့အခါကြတော့အဲ့ဒီလိုမျိုးလှုပ်လှုပ်ခက်ခက်အခြေအနေကရောဒီရခိုင်ပြည်ရဲ့တည်ငြိမ်အေးချမ်းရေးပေါ်ရေရှည်ခိုင်မာတဲ့ရင်းချမ်းရေးတည်ဆောက်နိုင်ရေးပေါ်မှာဘယ်လိုများရိုက်ခတ်နိုင်တယ်လို့ဆရာမြင်တယ်ခင်ဗျာ
ကျွန်တော်ပြောသလိုပဲရခိုင်မှာရှိတဲ့နိုင်ငံရေးအားစုတွေကြီးလက်တယ်နော်ကြီးလက်နောက်မျိုးပေါ်လူလက်တန်းစားတယ်မှာလည်းဒီကနိုင်ငံရေးဩဇာကတော်တော်ကြီးတယ်ကြီးတဲ့အတွက်ကြောင့်ဒါသူရဲ့မိအင်းမပြဘူးဆိုရင်တော့ဘာမှတော့ဖြစ်အောင်ဘာလို့ဆိုတော့အရင်တော့ကလည်းပဲဒီကျွန်တော်တို့မျိုးတော်လိုင်းရဲ့အစပိုင်းမှာပေါ့နော်စီဒီCDM ဒီနဲ့ဆန္ဒပြဖို့ရကြီးကျယ်လုံးတဲ့အချိန်မျိုးမှာဒီခိုင်မာရှိတဲ့ဒီ CSO တွေပေါ့နော်လူငယ်တွေအင်အားစုတွေ CSO တွေကအဲ့လိုဟာမျိုးလုပ်ဖို့အစီအစဉ်ရှိတယ်ပေါ့အယုံကျဆက်ဆက်ဆက်ကာလာတုန်းကလို့ရန်ကုန်မှာလှုပ်ရှားမှုကြီးလာရင်ရခိုင်ဘက်ကိုကူးလာတဲ့ရခိုင်မှာလှုပ်ရှားမှုတွေလုံးမယ်ဆိုတဲ့ဆန္ဒမျိုးတွေကြတော့အဲ့ဒါကိုဒီစစ်ဒေသတစ်ခုမှာအဲ့တမှုတယောက်ကခေါ်ပြီးတော့အဲ့လိုမျိုးတွေကိုရှောင်ရှားဖို့နော်ကိုယ့်ဟာကိုအေးဆေးနေပြီးကိုတိဆောက်ကိုဒေသတိဆောက်ရင်းညံ့ညံ့ရေးပဲလှုပ်ရှားဖို့ဆိုတာကိုခေါ်ပြီးတော့ကြံပေးတယ်ပေါ့လို့အကြံပေးတာတပိုင်း warning လို့တတိပေးတာတပိုင်းဖြစ်တဲ့အတွက်ကြောင့်နောက်ပိုင်းမှာတော့ဒီဘက်မှာ CDM တွေလည်းမရှိဘူးเนาะအဲ့တော့လူထုကလည်းပဲ CDM မရှိတော့ဘူးအဲ့ဒီသူတို့မှလည်းဒီလက်ရှိအစိုးရနဲ့လည်းတိတ်ဟောပေါ့အစဉ်ပြေကြီးလည်းမဟုတ်ဘူးဆိုပေမဲ့ကြီးလက် data ပိုင်းမှာတော့သူကဒီတက်တော်နဲ့အစဉ်ပြေတယ်ဆိုရင်သူတို့အဲ့ဒီမှာတရားဥပဒေကိစ္စတွေရောပညာရေးကိစ္စပါပညာရေးကိစ္စစိုက်ပျိုးရေးကိစ္စတွေရောသူအဲ့ဒီသူတို့နဲ့ပဲအရင်ပါပြီးတော့လုံးလုံးနေရတဲ့ပုံစံမျိုးဖြစ်နေတယ်။အဲ့တော့ကိုဒီကျွန်တော်တို့ကိုလမ်းကြောင်းတဲ့ကိုပေါ့တခါကအဲ့ဒီကိုရှုပ်ထွက်မြတ်နေပြောသလိုပေါ့နော်ရခိုင်နိုင်ငံရေးလမ်းကြောင်းကကိုလမ်းကြောင်းတဲ့ကိုတီးချလို့သဘောစီးတဲ့သဘောဆောင်နေတာကြတော့ဒီဘက်ကတော့ဒီမှာကရေရိုက်မှုကလည်းမရှိဘူး။နောက်တစ်ချက်ကဒီဘက်ကလည်း NLD ကလည်းနိုင်ငံရေးဩဇာကအင်မတန်အားနေပါတယ်။တော့ဒီဘက်မှာမြောက်ပိုင်းတို့ကတောင်ပိုင်းမှာတော့ရောပါဆိုတော့ NLD လိုလားတဲ့အင်အားစုတွေကလည်းမရှိသလောက်ပဲဒီဘက်မှာနိုင်ငံရေးအားစုဆိုတာအဲ့တော့အဲ့ဖက်ကတရက်ကတော့ဒီဘက်ကိုကြီးကြီးမားရိုက်ဆက်အကြောင်းမရှိဘူ
းဆိုတော့လက်ရှိကဆရာစစ်တပ်ကအနာသိမ်းထားတဲ့အခြေအနေပေါ့နော်တိုင်းပြည်မှာကဒီစစ်တပ်ကအနာသိမ်းထားတဲ့အခြေအနေအောက်မှာရခိုင်ပြည်ငြိမ်းချမ်းရေးတည်ငြိမ်ရေးခိုင်မာဖို့ဆိုတာကတကယ်တမ်းဖြစ်နိုင်ခြေရှိတယ်လို့ဆရာယူဆပါသလားခင်ဗျာ
ဆရာကြီးကျွန်တော်ပြောသလိုပေါ့လေကိုကျိုးစီပေါ်ပေါ်မှာမူတည်ပြီးတော့ကို interested position မှာမူတည်ပြီးတော့ယာယီဖြစ်ရှင်လည်းဖြစ်နိုင်တယ်ပေါ့အဲ့ဒီယာယီဟာဘယ်လောက်ရှိကြဒါပေမဲ့ချိန်ချိန်မှာတော့ဒါကဒီဟာကြီးကထာဝရတော့မဖြစ်နိုင်ဘူးချိန်ချိန်မှာနိုင်ငံရေးပြဿနာပြောရမယ်ဒါမှမဟုတ်စစ်ပွဲနဲ့ဖြစ်ရှင်လည်းဖြစ်ရှင်ရမယ်အဲ့ဒီအနေထားကိုတော့နှစ်ဖက်စလုံးကသိကြပုံတော့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာဘူးလားဆိုအခုလိုဖြစ်ဆိုပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်
ကြွကြတဲ့တင်ပြပေးကြတာပါခင်ဗျာအင်္ဂါနေ့အတွက်ပတ်စဉ်ခဏတွေကတော့လောက်ပါပဲအခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုကုကြွကြသိန်းကတင်ပြပေးပါအောင်မယ်ခင်ဗျာ
နိုင်ငံတော်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတစ်ခုအတွက် NLD မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နေပြီးတော့အထူးတရားရုံးမှာတက်တည်ပြည်လာရောက်ထွက်ဆိုဖို့ယုံကြည်ပေးထားပေမဲ့ဒီကနေ့ရောက်မလာနိုင်ဘူးလို့ VOA ကစုံစမ်းသိရှိရပါတယ်ဂျာကာလာမြို့သားညွေဆိုရ NUG ကငွေတဲစာချုပ်တွေကိုတနင်္လာနေ့ကစတင်ရောင်းချတာမှာတရက်ထဲနဲ့ဒေါ်လာ6တသမပုံသန်းမှုရောင်းချလို့ရတယ်လို့ NUG ကကြေညာပါတယ်။နှစ်နှစ်သက်တမ်းရှိအတိုးမပေးတဲ့ငွေတဲစာချုပ်၄မျိုးကို NUG ကရောင်းချနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချားကျွန်းပေါ်ကိုပြောင်းရွှေ့ခံရတဲ့ရေညာဒုက္ခသည်တွေလွတ်လွတ်လပ်လပ်သွားလာခွင့်နဲ့တခြားအခွင့်အရေးတွေကိုအကောက်အကမပေးဘဲနဲ့တော့ဒုက္ခသည်တွေကိုကျွန်းပေါ်ပြောင်းလာရထားတဲ့နယ်လို့လူအခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားဆီယနာရှင်အောင်ချန်ဒူးဝင်ဟာဆိုးမြို့နေမှာနှလုံးရောဂါနဲ့အင်္ဂါနေ့ကကွယ်လွန်သွားခဲ့ပါတယ်။သူဟာကွယ်လွန်ချိန်မှာအသက်90အရွယ်ရှိပြီဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။စက်ပန်းဆိုင်ရာနဲ့ရုပ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။အမေရိကန်အတန်ရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.